အရေးထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ရောက်တဲ့တင်တွေကတော့ရုရှားတပ်တွေဝိုင်းထားတဲ့မော်ရီယိုပိုးမြို့မှာရဲသားတွေကဲထုတ်ရေးရုရှားနဲ့ယူကရိန်းတို့ပနာမသဘောတူညီချက်ရရှိလိုက်ပါပြီ။အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့ဒေတာရင်းလူဝင်မှုဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့လက်တင်အမေရိကဒေတာနိုင်ငံ20ကကိုယ်စားလှယ်တွေနဲ့တွေ့ဆုံမှုအတွက်ပနာမနိုင်ငံကိုရောက်ရှိနေပါတယ်။တောင်ကိုရီးယားရွေးကောက်ခံသမ္မတကတော့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးသံတမန်နဲ့တွေ့ဆုံနေပါတယ်။ဒီလိုနိုင်ငံကထိတ်တဲရောက်သတင်းတွေနဲ့အတူမြန်မာနိုင်ငံမှာတော့ CDN ကျန်းမာရေးအကြီးအကဲဝန်ထမ်းတွေဖြစ်တဲ့ဒေါက်တာထားထားလင်းနဲ့ဒေါက်တာစိုးထွန်းတို့ကိုဒီကနေ့မှပဲထောက်နှံနေအသီးသီးချမှတ်လိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူမြန်မာနိုင်ငံမှာတော့73စီဆိုင်တွေမှာစီတွေလိုတလောက်ဝယ်လို့ရနေပါတယ်လို့စစ်ကောင်စီကအင်္ဂါနေ့ညနေပိုင်းကသတင်းထုတ်ပြန်ခဲ့ပေမဲ့73စီဆိုင်အများစုရဲ့စီအလုံးလောက်ရောင်းချဖို့အခြေအနေကဘယ်လိုရှိပါသလဲ
။မယုံလို့ဆိုပြီးကျွန်တော်တို့သွားပြီးရောက်ခဲ့တယ်။ခဲ့ချိန်မှာ92နဲ့95မရပါဘူး။ပုံသွားပါပြီလို့ပြောတာ။ကျွန်တော်တို့ကရိုက်ကြောက်လိုက်။ကားနဲ့ဆိုင်မှန်တယ်လားကျွန်တော်ဝယ်ဖို့အဲကျွန်တော်ကားကြီးကျတော့အဟိုအမြန်အဆက်ကဲကြည့်ရတယ်။
ရန်ကုန်ကအငှားရင်မောင်းတူ VOA ကိုပြောပြခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်မြန်မာမျိုးသမီးအချင်းသူတွေလွတ်မြောက်ရေးဟောလိဝုဒ်အကျော်မော်တွေပါဝင်လာမဲ့လှုပ်ရှားမှုအကြောင်းမြန်မာနယ်ပွား Miss Indiana နဲ့ဆက်သွယ်မြင့်မြတ်ချက်စတဲ့သတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။ရုရှားတပ်တွေဝိုင်းထားတဲ့ယူကရိန်းနိုင်ငံမာရီပိုမြို့တွေကနေအရသားတွေကိုကယ်ထုတ်ရေးရုရှားနဲ့ကနဦးသဘောတူညီချက်တခုရပြီလို့ယူကရိန်းဆိုရကဒီကနေ့ပြောပါတယ်။ရုရှားနိုင်ငံဘက်ကတော့မော်ရီပိုးမြို့မှာကျန်နေသေးတဲ့ယူကရိန်းတပ်ဖွဲ့တွေလည်းနှချဖို့ထပ်ပြီးတောင်းဆိုခဲ့ပါတယ်။လူသားစာနာမှုလမ်းကြောင်းဆိုင်ရာသဘောတူညီချက်အရမျိုးသမီးတွေကလေးတွေနဲ့တကြီးရွယ်တွေမျိုးကနေထွက်ခွင့်ရမယ်လို့ယူကရိန်းဒုတိယဝန်ကြီးချုပ်အိုင်ရီနာဗရရှုကပြောပါတယ်။မော်ရီပိုးမှာလူသားဘေးဒုက္ခကပ်ဆိုက်နေတာအရဒီကိစ္စကိုကျမတို့ဒီကနေ့အာရုံစိုက်လှုပ်ဆောင်သွားပါမယ်လို့ဒုဝန်ကြီးချုပ်ဗရရှုက Facebook မှာရေးခဲ့ပါတယ်။ယူကရိန်းနိုင်ငံမှာလူသားစာနာမှုလမ်းကြောင်းဘာတစ်ခုကိုမှသတ်မှတ်လို့မရတာ၃ရက်ဆက်တိုက်ရှိပြီလို့ဒုဝန်ကြီးချုပ်ဗရရှုကပြောခဲ့ပါတယ်။မာရူပိုးကယူကရိန်းတပ်ဖွဲ့ဝင်တွေဒီနေ့နောက်ဆုံးထားပြီးလက်နက်ချဖို့ရုရှားဘက်ကရာဇသံပေးထားပါတယ်။အဲ့ဒီရာဇသံအပါအဝင်တခြားတောင်းဆိုချက်တွေကိုယူကရိန်းနိုင်ငံကပယ်ချထားပါတယ်။လက်နက်ချရင်အသက်ချမ်းသာခွင့်ပေးမယ်လို့ရုရှားဘက်ကကမ်းလှမ်းခဲ့ပြီးအင်္ဂါနေ့နောက်ဆုံးထားလက်နက်ချဖို့ပြောခဲ့ပေမယ့်ယူကရိန်းတပ်ဖွဲ့ဝင်တဦးတယောက်မှလက်နက်ချတာမရှိခဲ့ဘူးလို့ရုရှားဘက်ကပြောပါတယ်။အဟာဗျူအမြောက်ရေးပါတဲ့ Donbas ဒေသမှာရုရှားတို့ကစစ်ရင်ရာဆက်ပြီးတိုးချဲ့နေချိန်မှာပဲမာရူပိုးမြို့ဘက်ကအခြေအနေပြီးဖြစ်ပေါ်လာတာပါ။ Donbas ဒေသမှာယူကရိန်းခုခံစစ်ကိုထိုးပေါက်ဖို့ရုရှားတပ်ဖွဲ့တွေကြိုးစားနေတာနဲ့အမျှတိုက်ပွဲအရှိန်မြင့်နေတယ်လို့ပြည်တွင်းကာကွယ်ရေးဌာနကဒီကနေ့ပြောပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ဟာဒေသတွင်းလူမှုဆိုင်ရာကိစ္စရပ်တွေကိုလက်တင်အမေရိကန်ဒေသနိုင်ငံ20ကကုသလေတွေနဲ့နှစ်ရက်ကြာဆွေးနွေးပွဲတက်ဖို့ပနမနိုင်ငံမှာရောက်နေပါတယ်။လူမှုဆိုင်ရာကိစ္စရပ်ဟာဒေသဆိုင်ရာရင်ဆိုင်ဖြစ်ရှိနေရတဲ့ကိစ္စရပ်တစ်ခုသာမဟုတ်ဘဲကမ္ဘာလုံးဆိုင်ရာကိစ္စရပ်တစ်ခုဖြစ်တယ်လို့ဆွေးနွေးပွဲမတိုင်ခင်အခမ်းအကျူဆွေးပွဲမှာဝန်ကြီးဘလင်ကန်ကပြောခဲ့ပါတယ်
။ The United States is committed to working in partnership with all of you across every dimension of this issue.
ဝန်ကြီးမင်းတို့အားလုံးနဲ့တွေ့လို့ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကတန်တိတန်ချထားပါတယ်။ရွှေပြောင်းဝင်သူတွေကိုခိုးသွင်းတဲ့ကွန်ရက်တွေကိုနေနေတာလူသားဆန်ပြီးထိရောက်တဲ့နေဆယ်ကြီးရာစီမံခန့်ခွဲမှုတိုးတက်အောင်လုပ်တာသတင်းမှားတွေကိုတံပြန်တိုက်ဖြတ်တာနေကင်းလုံလုံနဲ့နေရာတစ်ခုမှနေထိုင်နိုင်ရေးစူးစမ်းကြတဲ့ရွှေပြောင်းသူတွေနဲ့ဒုက္ခသည်တွေအတွက်တရားဝင်လမ်းကြောင်းတွေဖော်ထုတ်တာစတဲ့ကဏ္ဍပေါင်းစုံမှပူးပေါင်းဆောင်ရွက်သွားပါမယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။ပနမနိုင်ငံကိုအင်္ဂါနေ့ကရောက်သွားပြီးတဲ့နောက်ဝန်ကြီးဘလင်ကန်ဟာအမိမေလုံကျွေးဝင်ကြီးအာလီဟန်ဒရိုမော်ယိုကက်စ်နဲ့အတူပနမသမ္မတလော်ရန်တီနိုကော်ဒီဇိုနဲ့တွေ့ဆုံခဲ့ပါတယ်။အခုဆွေးနွေးပွဲဟာလာမယ့်ဇွန်လကျရင်လော့စ်အန်ဂျလိစ်မြို့မှာကျင်းပမယ့်အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးမတိုင်ခင်ကျင်းပတဲ့ဆွေးနွေးပွဲဖြစ်ပါတယ်။တောင်ကိုရီးယားရွေးကောက်ခံသမ္မတယွန်းဆက်ကျူးဟာမြောက်ကိုရီးယားဆိုင်ရာအမေရိကန်ထူးတန်တမန်ဆွန်ကင်းနဲ့အင်္ဂါနေ့နေ့ပိုင်းကညစာစာရင်တွေ့ဆုံခဲ့ကြတယ်လို့ရွေးကောက်ခံသမ္မတယွန်းတာဝန်လွှင့်ပြောင်းရောက်ရွေးဆိုင်ရာအဖွဲ့အတာဝန်ရှိသူဒူးကဒီကနေ့ပြောပါတယ်။အခုပြည်ဆုံပွဲဟာတောင်ကိုရီးယားသမ္မတရွေးကောက်ပွဲမှာယွန်းဆက်ကျူးအနိုင်ရပြီးကြတဲ့ကဆိုရင်ပထမဆုံးချိန်ပြည်ဆုံတာဖြစ်ပါတယ်အထူးကိုယ်စားလှယ်ဆွန်ကင်းမှာဂါယာဂျာခီးစင်နဲ့တင်းနာနေကတောင်ကိုရီးယားကိုရောက်သွားတာဖြစ်ပြီးခီးစင်တွင်လက်ရှိသမ္မတမွန်ဂျေအင်းနောက်တက်မဲ့အဆွေအဖွဲ့တက်ကအဖွဲ့ဝင်တွေနဲ့ပြည်ဆုံဆွေးနွေးမှာဖြစ်ပါတယ်မြောက်ကိုရီးယားက2019ခုနှစ်မှာကုဘာသာချမှတ်ထားခဲ့တဲ့ကမ်းသတ်ချက်ကိုချိုးဖောက်ပြီးတိုက်ချင်းပြစ်ပယ်တင်းတုံးကြီးဆန်းသက်တာတွေပြန်လုပ်ခဲ့တယ်လို့ယူကလီးယားစံသမှုတွေကိုပြန်လုပ်ဖို့ပြင်ဆင်နေနိုင်မှုအရေးလက္ခဏာတွေကြားခဲ့ပြီးတဲ့နောက်အခုလိုအမေရိကန်အထူးကိုယ်စားလှယ်တောင်ကိုရီးယားနိုင်ငံကိုသွားရောက်တာပါ Conservative Party ရွေးကောက်ခံသမ္မတယွန်းက မြောက်ကိုရီးယားပေါ်ပိုးပြီးတင်းမာတဲ့ချင်းကမှုမျိုးနဲ့လုံသွားမယ်ဆိုတော့အရေးအမွေပြောဆိုထားပြီးဖြစ်ပါတယ်။တာဝန်လွှဲပေးရတော့မယ်။လေဗရဝါဒီသမရမွန်းလက်ထက်တုန်းကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးတိုးတက်စေဖို့ကြိုးစားခဲ့ပေမယ့်အောင်မြင်မှုမရခဲ့ပါဘူး။မလေးရှားနိုင်ငံလူမှုထင်းသိမ်းရေးစခန်းတစ်ခုမှာဒီနေ့မနေ့အစောပိုင်းကလူဝင်ဆန်ကအခြေအနေတစ်ခုဖြစ်ပြီးတဲ့နောက်ထပ်ပြေးသွားတဲ့လူဝင်ကြီးတွေက6ဦးသေဆုံးသွားတယ်လို့မလေးရှားအာဏာပိုင်တွေကပြောပါတယ်။မလေးရှားနိုင်ငံပြည်နှံပြည်နယ်မြောက်ပိုင်းစွန်ကိုင်းဘာကပ်လူမှုဆိုင်ရာယာယီထင်းသိမ်းရေးစခန်းကနေတကားတွေနဲ့အားစုတွေကိုချုပ်ဖြတ်ပြီးလူဝင်ကြီး582ယောက်ထပ်ပြေးသွားတာပါ။အဲ့ဒီအထက်ကအမျိုးသား2ဦး၊အမျိုးသမီး2ဦး၊မိန်းကလေး2ဦးနဲ့ယောက်ျားလေး2ဦးတို့ဟာစခန်းနဲ့9မိုင်လောက်အကွာကဝေပြေလက်မကြီးတစ်ခုကိုဖြတ်ကူးဖို့ကြိုးစားရင်းကားတိုက်ပြီးသေဆုံးသွားကြတယ်လို့မလေးရှားရဲတပ်ဖွဲ့ကပြောပါတယ်။ခပြေးသွားသူတွေက362ယောက်ကိုပြန်ဖမ်းမိခဲ့ပြီးလွတ်မြောက်ဆဲကျန်းလူတွေကိုမလေးရှားရဲတပ်ဖွဲ့နဲ့တခြားဖွဲ့စည်းတွေအပြင်အရက်သားတွေကပါဝိုင်းပြီးရှာဖွေနေကြပါတယ်။စခန်းမှာရုံးဝင်းဆက်ဆက်ဖြစ်ရတဲ့အကြောင်းရင်းကိုအတိအကျမသိရသေးဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။မော်စလင်လူကြီးရဲ့အများစုရှိတဲ့မလေးရှားနိုင်ငံဟာမြန်မာနိုင်ငံကတာမမို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကလူဝင်ညာမော်စလင်တွေအများဆုံးသွားကျင်ကြတဲ့နိုင်ငံဖြစ်ပါတယ်။မလေးရှားနိုင်ငံဟာဒုက္ခသည်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံတစ်ခုမဟုတ်ပေမဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယူနေစီယာကအတိမတ်ပြုထားတဲ့ဒုက္ခသည်နဲ့နိုင်ငံရေးခွလုံးဝင်လျှောက်ထားသူ3,800လောက်ကိုလက်ခံထားပါတယ်။အဲ့ဒီအထက်မှာရူဝင်ညာ3,000ကျော်နဲ့မြန်မာနိုင်ငံကတခြားတိုင်းရင်းသားတွေလည်းပါဝင်ပါတယ်။
တဲ့များပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြန်ထုတ်လွှင့်ပေးနေပါသေးရှင
်။ VOA American အစီအစဉ်ရဲ့ဗုဒ္ဓဦးညပိုင်းခြေကမ်းရောက်သတင်းတွေကိုကျွန်တော် Women Set ကြောပြနေပါတယ်။တိရိလင်္ကာမှာဆန္ဒပြသူတွေကိုရဲကပြစ်ခတ်တာကြောင့်တိစုံထံတွေရခဲ့ပြီးဆန္ဒပြမှုတွေနိုင်ငံတော်အဖွဲ့ကြီးမားကျယ်ပြန့်သွားပါတယ်။တိရိလင်္ကာစီပွားရေးအခြေအနေပေါ်ဆန္ဒပြသူတွေကိုရဲကမနေ့ကပြစ်ခဲ့ပြီးလူတဦးတိစုံက73ထံရခဲ့တာကြောင့်ဒီနေ့တော့ပိုမကြေမနက်ဖြစ်ကထောင်ပေါင်းချီတဲ့ဆန္ဒပြသူတွေအခုလိုပိုထွက်လာကြတာပါ။တက်စီစီတက်ပြီးစီပွားကျက်တဲမှုကိုအစိုးရကင်တွယ်မှုအလုံးမဖြစ်ခဲ့တာကစခဲ့တဲ့ဒီဆန္ဒပြမှုတွေပေါ်အခုလိုပြစ်ခတ်ခဲ့ပြီးဒီနေ့တော့ဆန္ဒပြသူတွေဘက်ကနေနိုင်ငံတကာကြော်များများမှလမ်းမတွေကိုမော်တော်ယာဉ်တွေနဲ့ပိတ်ဆို့အကာအကွယ်ယူဆန္ဒပြခဲ့ကြပါတယ်။ဆယ်စုနှစ်တွေအတွင်းအဆိုးအဝါဆုံးဖြစ်လာတဲ့ဒီစီးပွားအခြေအတဲကြောင့်အခုလိုဆန္ဒပြမှုတွေဖြစ်လာပြီးသတင်းပတ်တွေအတွင်းပထမဆုံးဖြစ်လာတဲ့ဒီပြစ်ခတ်မှုကကိုလံပူမြို့တော်ကနေအရှေ့မြောက်ဘက်55မိုင်ဝေးတဲ့ရမ်ဘူကာနာမြို့မှာမနေ့အင်္ဂါနေ့ကဖြစ်ခဲ့တာပါ။သမရမဟင်ဒာရာဂျာပတ်ဆာကတော့ဒီဖြစ်ခဲ့မှုအတွက်ရဲတွေဘက်ကမှန်မှန်ကန်ကန်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့သူမျှော်လင့်ထားတယ်လို့တော့ဆိုပါတယ်။ဒီဖြစ်ခဲ့မှုတွေဆန္ဒပြသူတွေနဲ့ရုံးရင်းဆက်ခတ်ဖြစ်ခဲ့ရမှာရဲတွေဘက်ကလည်းအရာရှိ15ဦးတည်းရအနှဲငယ်ရပြီးစေရုံတင်ခဲ့ရပါတယ်။ဆော်မွန်ကျွန်းနိုင်ငံလေးမှာတော့တရုတ်ကလုံခြုံရေးဆိုင်ရာစာချုပ်ချုပ်ခဲ့တဲ့အပေါ်အမေရိကန်နဲ့မဟာမိတ်တွေဘက်ကဆွေးနွေးနေပါတယ်။တရုတ်နိုင်ငံဘက်ကအခုလိုစာချုပ်ချုပ်ခဲ့တယ်လို့မနေ့ကထုတ်ပြောလာခဲ့တဲ့အပေါ်အမေရိကန်နဲ့မဟာမိတ်တွေဖြစ်တဲ့ဩစတြေးလျနဲ့နယူးဇီလန်တို့ဘက်ကအရင်စင်လာရပူဩဇာရှိလာတဲ့ဒီဒေတာအတွက်စိုးရင်ကြောင်းပြောလာကြတာပါဒီမတိုင်ခင်ကတော့ဆော်လွန်ကျွန်းနိုင်ငံအရာရှိတွေကအခုလိုစာချုပ်မျိုးချုပ်ခဲ့တာမရှိဘူးဆိုတဲ့သဘောပြောခဲ့တာတွေရှိခဲ့တယ်လို့အမေရိကန်နဲ့ဒီမဟာမိတ်နိုင်ငံအရာရှိတွေကဆိုပါတယ်အမေရိကန်အင်ဂျီတော်ရဲ့နိုင်ငံတော်လုံခြုံရေးကောင်စီပြောခွင့်ရကအမေရိကန်စစ်မြေအရာရှိတွေအနေနဲ့ဒီသတင်းမှတ်ထဲဆော်လွန်နိုင်ငံကိုသွားဖို့ရှိနေချိန်မှာအခုလိုထင်သာမြင်သာမှုမရှိတဲ့စာချုပ်ကြောင့်တရင်ထွက်လာတဲ့ပေါ်တော့စိုးရိမ်မိတယ်လို့ဆိုပါတယ်။ဩစတြေးလျအရာရှိတွေကလည်းတရုတ်အနေနဲ့အခုလိုအမေရိကန်စစ်နယ်ကိုယ်စားလှယ်အဖွဲ့ဆော်မွန်နိုင်ငံမှာတန်ယုံဖွင့်ရင်းနဲ့တရုတ်စိုးရိမ်မှုပေါ်ဆွေးနွေးခီးစဉ်မတိုင်ခင်ကြုံဦးအောင်အခုလိုစာချုပ်စီစဉ်ခဲ့ဖို့ရတယ်လို့ဆိုပါတယ်။ဆော်မွန်လှတ်တော်ရဲ့ပြည်သူ့ရေးရာသုံးဝေဆိုင်ရာကော်မတီဥက္ကဋ္ဌဒေါက်ကလတ်စ်အီတီကတော့ဒီသဘောတူစာချုပ်ကကုန်သွယ်ရေးပညာရေးငါးလုပ်ငန်းတွေအတွက်သာဖြစ်ပြီးတရုတ်စစ်စခန်းချဖို့တော့ခွင့်မပြုထားပါဘူးလို့ရှင်းပြပါပါခင်။တရုတ်နိုင်ငံမှာတော့ရှန်ဟိုင်းမြို့မှာကိုဗစ်ထိန်းချုပ်စည်းကမ်းတွေကိုစဖြည့်လျှော့ပေးနေပြီးလူ၄000လောက်အပြင်ပြန်ထွက်ခွင့်ရပြီလို့ဆိုပါတယ်။ရှန်ဟိုင်းမြို့ကြီးမှာကိုဗစ်ထိန်းချုပ်ရေးမတ်လကောကစပြီးမြို့ကန်25တန်းကျော်ကိုအသွာလာတွေတာမြင့်ယောဂဆေးမှုတွေစတိုက်လုပ်ခဲ့ပြီးအခုလိုဖြည့်လျှော့လိုက်ကြလို့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။စီးပွားရေးထိခိုက်မှုတွေကြားကတရုတ်မှာကိုဗစ်လုံးဝကင်းစင်ရေး ဇီရိုကိုဗစ်မှုနဲ့အဓိကမျိုးကြီးတွေမှာပြင်းထန်တဲ့စီကံတွေချထိန်းချုပ်ဖို့ဆက်ကြိုးစားနေတာပါဂျပန်နိုင်ငံမှာတော့ကျန်းမာရေးဆန္ဒကနိုဗာဗက်စ်ကိုဗစ် -19 ကာကွယ်ဆေးကိုအတည်ပြုပေးနေတာကြောင့်မေလနှောင်းပိုင်းကစပြီးထိုးနိုင်တော့မှာဖြစ်ပါတယ်ကိုဗစ်မျိုးကွဲအိုမီခရွန်ကူးစက်မှုတွေမြင့်တက်လာတာကြောင့်အင်ကာနီကထပ်ပြီးအတည်ပြုလိုက်တဲ့ဒီကာကွယ်ဆေးကဂျပန်မှာသရုပ်ထားမြောက်ခွင့်ပြုတဲ့ကာကွယ်ဆေးဖြစ်ပါတယ်ထိုင်ဝမ်မှာတော့ဒီသတင်းပတ်တွေတဲ့ကိုဗစ်ကူးစက်မှုတွေမြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပြီးပါးစပ်နဲ့နှာခေါင်းဆေးတက်တာလို့ကာကွယ်ဆေးမြင့်တွေလိုက်နာကြဖို့နှိုးဆော်နေပါတယ်ခင်အမေရိကန်ပြည်တော်စုအတွင်းလေရင်နဲ့အများပြည်သူခီးတွာလာရင်မှပါးစပ်နဲ့နှာခေါင်းဆေး Max မဖြစ်မနေတက်ဖို့ကျန်းမာရေးဌာနအမိန့်ကိုဖလော်ရီဒါပြည်နယ်ပြည်တော်စုဆင့်တရားသူကြီးကပယ်ချတဲ့ပေါ်သမ္မတဘိုင်ဒန်အစိုးရဘက်ကအယူခံဖို့ရှိနေပါတယ်အမေရိကန်ရောဂါထိန်းချုပ်ရေး CDC ရဲ့ဒီညွှန်ကြားချက်ဟာအများပြည်သူကျန်းမာရေးအတွက်လိုအပ်ချက်ကြောင့်ဖြစ်တယ်လို့ American တရားရေးဌာနကထုတ်ပြန်ခဲ့ပြီးအခုလိုပြန်ယူခံတက်ဖို့ဖြစ်လာတာပါ American ကုသရောဂါကာကွယ်ထိန်းချုပ်ရေးဖွဲ့ CDC ကလေရင်ပြန်ပေါ်တဲ့လူအများဆုံးခီးတွားနေရာတွေမှာအခုလို Max တက်ဖို့ထုတ်ထားတာကို Federal ဆင့်တရားသူကြီး Catherine Campbell Mitchell ကဥပဒေနဲ့မညီဘူးဆိုပြီးဒီနေ့တင်းလာနေကပယ်ချလိုက်တာပါအရင်သမ္မတ Donald Trump ခံထားတဲ့ Florida ပြည်နယ်ဆိုင်ရာ Federal ပြည်တော်စုဆင့်တရားသူကြီး Mitchell ကကျမ်းမာရေးရာရှိတွေအနေနဲ့လုတ်ပိုင်ခွင့်ကြော်ပြီးဒီမဖြစ်မနေလိုအပ်မဲ့အမိန့်ထုတ်ခဲ့တာကြောင့်ပယ်ဖျက်မိတ်ချပေးရတာပါလို့ကြေညာခဲ့ပါတယ်သမ္မတ Joe Biden ဆိုရမင်းကိုဆန့်ကျင်လုပ်ခဲ့တာမှာ Mitchell က CDC အနေနဲ့ဒီဆုံးဖြတ်ချက်ပေါ်ကြိုးကြောခိုင်လုံအောင်မရှင်းပြနိုင်ခဲ့တာအပြင်ဒီမဖြစ်မနေလိုအပ်မဲ့အဆင့်အတွက်လိုအပ်တဲ့လုပ်ငန်းစဉ်တွေတိုင်းလည်းမလုပ်ခဲ့ဘူးလို့ခရိုင်တရားရုံးမှာရှင်းပြခဲ့ပါတယ်ခင
်ဧပြီလ20ရက်နေ့ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေနဲ့သတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။73စီဆိုင်နေမှာစီကိုလိုသလောက်ဝယ်လို့ရနေတယ်လို့စစ်ကောင်စီကအင်ကာနေ့ညနေပိုင်းကသတင်းထုတ်ပြန်ခဲ့ပေမဲ့မြို့ကြီးတွေကစီဆိုင်အများစုမှာတော့အကန့်အသတ်နဲ့ပဲရောင်းချနေတုန်းဖြစ်ပါတယ်။ဓာတ်ဆီဈေးကလည်းတကြံနောက်ပိုင်းမှာတလီတာကိုဖျက်မြကျက်2000ဝန်းကျင်ပေးဝယ်နေရပြီးတော့တက္ကစီရင်မောင်းနေလို့နေ့တိုင်းစီဝယ်ယူနေရတဲ့သူတွေဖို့အခက်အခဲတွေရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့တရင်ကိုသားညုံပြောပြပေးပါရှင်
။နေ့စဉ်73စီဝယ်ယူမှုအကျက်တဲဖြစ်လာတဲ့နောက်ပြည်တွင်းမှာ73စီအလုံးလောက်ရှိပြီးတော့ပြက်လက်မှုလုံးဝမဖြစ်နိုင်ဘူးလို့စစ်ကောင်စီကတရင်ထုတ်ပြန်ခဲ့ပြီးတော့စီဆိုင်တွေကလည်းလူတလောက်ရောင်းချပေးမယ်လို့စာရီအသီးသီးထုတ်ပြန်ခဲ့ပြီးမြဲရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေက73စီဆိုင်တချို့မှာဒီကနေ့ထိအကန့်အသတ်နဲ့ရောင်းချနေကြတာဖြစ်ပါတယ်။မနေ့ပိုင်းတော့က73စီဆိုင်တချို့လူတလောက်ရောင်းချပေးခဲ့ပြီးမြဲနောက်ပိုင်းမှာစီးပြတ်ပြီးတော့ဆိုင်ပိတ်သွားတာတွေရှိပါတယ်။ဒါပေမဲ့လည်းရန်ကုန်ကတချို့ဆိုင်တွေမှာတော့စီလက်ကျန်မရှိလို့မရောင်းပေးတဲ့ဆိုင်တွေရှိတယ်လို့စီ9000ဘူးရဖို့အတွက်ဆိုင်3-4ဆိုင်မှာလှည့်ပတ်ဝယ်ခဲ့ရတဲ့တက္ကစီရင်မောင်းတူကပြောပါတယ်
။ကျွန်တော်ကတနေ့ကကြော်ကအဲကက်ဆိုင်ကြီးကဆိုင်မှာကျွန်တော်သွားထည့်မယုံလို့ဆိုပြီးကျွန်တော်သွားပြီးတော့ထည့်တယ်။ထည့်ချိန်မှာ92နဲ့95ဆိုမရပါဘူး။ပုံသွားပါပြီလို့ပြောတာ။ကျွန်တော်ကဒီတိုင်းပြောလိုက်7နာရီ15မိနစ်ကပါဗျာ။ကားနေဆိုင်မှန်တယ်ကျွန်တော်ဝင်ဖို့ကျွန်တော်ကားကြီးကြတော့အမေအဆက်ကြီးရတယ
်စီလက်ကျန်ပြတ်သွားလို့ဆိုင်ပိတ်ခဲ့ရလို့ရှိရင်တောင်ဝင်ရှိသူတွေခေါ်ယူမင်းများမှာဆူရကြောင်းဆိုင်များစုကတော့ထိန်းပြီးတော့ရောင်းနေရတယ်လို့စီဆိုင်လုပ်ငန်းရှင်တူကပြောပါတယ်မန္တလေးပါဝင်တခြားမြို့တွေကဆိုင်တွေမှာလည်းမနေ့ကတော့တိုးကျတာတွေမရှိပေမဲ့ဓာတ်ဆီဒီဇယ်ဈေးတွေကတော့တကြံပြီးမှထပ်ပြီးတော့တက်လာပါတယ်ပရီမီယံဒီဇယ်တပိပါကိုတကြံမတိုင်ခင်ကဈေးထက်တကြံပြီးမှချက်2သိန်းနီးပါးလောက်ဈေးတက်လာတယ်လို့မန္တလေးက73စီလုပ်ငန်းရှင်တူက view ကိုပြောပါတယ
်ဒီပါလက္ခဏာရိယာပုံရောက်ပါ5သိန်းနဲ့80006သိန်းအဲ့ပတ်ချလဲကိုတန်အောင်တက်ပြီးရှိပြောက်ပါတယ်အဲကျွန်တော်တို့တကြံမတိုင်ခင်ကစီတပေးပါဘူး4သိန်းနှစ်ပေါင်းလောက်ပဲရှိတာတကြံမတိုင်ခင်ကအောက်သိန်းဆိုရင်5သိန်းနဲ့1000လောက်ပြောက်ပါတယ်တော်တော်ကောင်းပါတယ်ဟိုပါပေါ့ခရီးကစိုးစံကြီးကတော့ပြိတ်သွားတယ်ဒါပေမဲ့ကျွန်တော်တို့ကတော့မပြေဘူးရအောင်ပေါ့စီပြက်တဲ့ဒီရောင်းလိုက်တယ်
ဓာတ်ဆီကိုလူတလောက်ဝယ်လို့မရသေးတာဟာတက္ဆီလုပ်ငန်းတွေလိုမျိုးနေတိုင်းမရှိမဖြစ်ဓာတ်ဆီတုံးနေရတဲ့လုပ်ငန်းတွေအတွက်ခက်ခဲရှိပါတယ်။တက္ဆီရင်စီကနှုံးတွေကလည်းဒီအပိုင်းထဲမှာပို့ပြီးတော့ယူနေရတယ်လို့ရန်ကုန်ကတက္ဆီရင်မောင်းတူကပြောပါတယ်။ရန်ကုန်နဲ့မန္တလေးက73စီအခြေအနေတွေကိုအကဲခတ်ပြီးတော့ဝီလန်ခေါင်ပြဒေသတွေကစီဆိုင်တွေလည်းအကန့်အသတ်နဲ့ပဲထိန်းပြီးတော့ရောင်းချနေပါတယ်။73စီတင်သွင်းတဲ့လုပ်ငန်းရှင်တချို့ကတော့ပြပကနေပြီးတော့စီတင်သွင်းဖို့အတွက်သူတို့ရဲ့လက်ထက်မှာဒေါ်လာငွေအလုံးလောက်မရှိတာကြောင့်လို့ view ကိုပြောပါတယ်။73စီဈေးတက်ပြီးတော့လူတလောက်မပြေးနိုင်တာဟာ ပြည်တွင်းမှာဒေါ်လာရှားပါးတာကြောင့်လုပ်ငန်းရှင်တွေကပြောပေမဲ့ဒီလိုပြောတာတွေဟာကောလာဟာလာတွေကဖြစ်ပြီးတော့စက်သုံးစီစီတည်ငြိမ်မှုအတွက်ဒေါ်လာတွေရောင်းချပေးထားတာရှိတဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောထားပါတယ်။ဒါ့အပြင်စက်သုံးစီလုပ်ငန်းရှင်တွေကိုလည်းတာဝန်ရှိသူတွေကမနေ့ကခေါ်ယူတွေ့ဆုံပြီးတော့စက်သုံးစီဝယ်ယူဖြန့်ဖြူးရေးအတွက်ညှိနှိုင်းဆွေးနွေးခဲ့တယ်လို့ဒီမှာစစ်ကောင်စီသတင်းတွေမှာထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ဆက်သုံးစီဒီအကန့်အသတ်နဲ့ရောင်းချနေရတဲ့အခြေအနေကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အမျိုးသမီးအချင်းသူတွေလွတ်မြောက်ရေးအမှုပညာရှင်ရဲ့လှုပ်ရှားမှုအကြောင်းသတင်းဆောင်မှတင်ဆက်ပေးကြပါမယ်။မြမစစ်တပ်ရဲ့အာဏာသိမ်းမှုကိုတတိရှိရှိတွန်းလှန်မှုကြောင့်အကျဉ်းချခံနေရတဲ့အမျိုးသမီးဒုနဲ့အတူရှိနေကြောင်းဟောလိဝုဒ်ရုပ်ရှင်မင်းသမီးခရစ်စတီဘတ်နက်စ်ကပြောဆိုလိုက်ပါလေ။နိုင်ငံရေးအချင်းသူတွေကိုဂုံပြုရေးသားထားတဲ့သူ့ရဲ့အိတ်ဖွင့်ပေးစာကိုလည်း YouTube Video ကနေကိုယ်တိုင်ဖတ်ပြခဲ့တာပါအခုလိုမြန်မာဆရာနာရှင်တိုက်ချက်ရေးလှုပ်ရှားမှုမှာနာမည်ကျော် Hollywood အနုပညာရှင်တွေဘာကြောင့်ပါဝင်လာကြပါသလဲဘလောက်ထိထိရောက်မှုရှိပါသလဲအရင်ဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးမှာကဘာကျော်အနုပညာရှင်တွေပါဝင်ခဲ့ကြတဲ့အခြေအနေနဲ့အခု campaign လှုပ်ရှားမှုအခြေအနေဘလို့ကွာခြားမှုရှိနေပါသလဲဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့အမတ်အင်ဂျင်နီယာတင်ဆက်ပေးထားပါတယ်
To my brave, astonishingly generous, and resilient sisters in Myanmar. Hi. I am taking a deep breath.
American Pitamsu Ma Luti Nyare, Criminal Minds, Zelandre Ga Mindami, Kristen Vagnex Gani, Nyamanagan Ga An Ozia Ganglao, Yeyin Yi Zhenzhen Kanayne, Yi Imari Ne Adu Shini Zhangne, Nyaman Myodami Riye Yeyin Muriku, Dagabalong Ga Myintwe Niyare Suri Zhang Yita Thare,မြန်မာနိုင်ငံကညီမများတို့ဆိုတဲ့အိတ်ဖွင့်ပေးစာကိုဖတ်ပြနေတာပါအခုလိုမြန်မာအရေးမှာလူသိများတဲ့အမေရိကန်အမှုပညာရှင်ပါဝင်လာခြင်းအပြင်အမေရိကန်အပါအဝင်နိုင်ငံတကာအနေနဲ့ဆရာနာတိမ်မှုစန့်ကျင်တဲ့လှုပ်ရှားမှုမှာပုံမှန်အလေးပေးဆောင်ရွက်လာစီဖို့အထောက်အကူဖြစ်စေကြောင်း Letters to Sisters Campaign လှုပ်ရှားမှုမှာပူးပေါင်းပါဝင်နေတဲ့အမေရိကန်အခြေစိုက်Campaign for a New Myanmar ရဲ့ပြောခွင့်ရ Michael Huck က VOE ကိုပြောပါတယ
်။ Yeah, so the main reason for the campaign is to continue to keep
campaign လုပ်ရှာမှာအဓိကအကြောင်းရင်းကတော့ American ပြည်အောင်စုကလူတွေရဲ့အသိစိတ်ထဲမှာမြန်မာနိုင်ငံကိစ္စကိုဆက်လက်ရှိနေဖို့ပါ။သတင်းတန်တရာတွေဝင်လိုက်ထွက်လိုက်ဖြစ်နေတော့ဒီနည်းလမ်းနဲ့မြန်မာအရေးမှာသူမအေးအောင်ထိန်းထားဖို့ပါ။နောက်တစ်ခုကပံ့ပိုးပေးတဲ့အပိုင်းမှာကျွန်တော်တို့သိနေတဲ့လူတွေအရန်ခက်ခဲတဲ့အချိန်ကိုဖျက်ဆီးနေရချိန်မှာတက်နိုင်တယ်လို့အားပေးစကားပြောတာပါခရစ်စတင်းဟာမြန်မာနိုင်ငံမှာထိမ့်သိမ်းခံရတဲ့နိုင်ငံရေးအကျဉ်းသူတွေအကြောင်းကိုကြားသိရတဲ့အခါမှာစိတ်လှုပ်ရှားခံစားမိပြီးသူကိုယ်တိုင်တစ်ခုခုလှုပ်ပေးခြင်းနဲ့ဆန္ဒရှိခဲ့တာပါဒါကြောင့်အခုလိုစရေးသားပေးပို့ခဲ့တာပါအခုလိုစီးရောညှဉ်းညွတ်မှုကိုပြတ်သွားတာဒုက္ခရောက်နေတဲ့သူတွေပေါ်ဂရုစိုက်မှုကိုကျင်းစာတရားရှိမှုကိုအခြားသူတွေကထုတ်ပေါ်ပြတ်သွားတာဟာကောင်းမွန်တဲ့လုပ်ရဲလို့ကျွန်တော်မြင်ပါတယ်
2021ခုနှစ်ဖေဖော်ဝါရီလမှာစစ်အာဏာသိမ်းပြီးတဲ့နောက်စစ်ကြောရေးစခန်းတွေနဲ့အကျဉ်းထောင်တွေမှာဖမ်းဆီးခံရတဲ့တက်ကြွလှုပ်ရှားသူအမျိုးသမီးငယ်တွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားမှုတွေရှိနေကြောင်း Sisters to Sister Campaign လှုပ်ရှားမှုမှာပါဝင်နေသူဖြစ်တဲ့ California ပြည်နယ် Stanford တက္ကသိုလ်ကဘွဲ့လွန်နိုင်ငံတကာမူဝါဒရေးရာဘာသာရပ်ကိုတင်ကြားနေသူမတ်မီမီခန့်က VOA ကိုပြောပါတယ်ဒါတွေကိုနိုင်ငံတကာသိအောင်ထုတ်ဖော်တဲ့ရည်ရွယ်ချက်အပါအဝင်ဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုမှာမြန်မာအမျိုးသမီးတွေရဲရဲရင်ပါဝင်နေကြတဲ့အခမ်းအနားကိုအားပေးမြင့်တင်တဲ့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံကနိုင်ငံရေးအချင်းသူတွေစီကိုစာရေးသားပေးပို့တဲ့ကဘာလုံးဆိုင်ရာလှုပ်ရှားမှုကိုစတင်ခဲ့တာဖြစ်တယ်လို့မတ်မီမီခန့်ကအခုလိုရှင်းပြပါတယ
်။အဓိကရည်ရွယ်ချက်ကတော့ဒီမြန်မာနိုင်ငံမှာလက်ရှိအမျိုးသမီးတွေအနေနဲ့အဓိကကြုံရတဲ့ပြင်းနေခံရမှုတွေအထူးသဖြင့်ပေါ့နော်ဒီလိမ္မာဆိုင်ရာနဲ့ပတ်သက်ပြီးတော့အချင်းနောက်နေထဲမှာနှိပ်စက်ခံရမှုတွေပြီးတော့ကြတော့ဒီပေါ့နော်ဆေးဆိုးကနေပြီးတော့အမျိုးသမီးတွေပေါ်မှာဟိုလိမ္မာဆိုင်ရာတိုက်ခတ်တာမျိုးတွေရှိရဲပြီးတော့ရှင်အခုဆိုလို့ရှင်ဒီဆေးဆိုးရသူတို့ Telegram မှာဆိုလို့ရှင်ဆေးဆိုးရဘက်ကအကောင့်တွေရနေပြီးတော့အမျိုးသမီးတိုက်စွာလှရှားသူတွေတိုက်ခတ်တာရှိရဲအဲ့လိုမျိုးပေါ့နော်အဓိကကတော့အမျိုးသမီးရဲ့အနေနဲ့ဒီတန်ကြုံရတဲ့ဒီလိမ်မိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အတွေ့အကြုံလေးပြုလို့ရှိရင်ဒီလိုအခက်အခဲတွေပေါ့နော်တခြားအခက်အခဲတွေကို awareness ပေါ့နော်awareness step လာဖို့အတွက်လှောက်ရှားရဲ့ campaign တစ်ခုဖြစ်တယ်အဓိကကတော့ဒီအမျိုးသမီးတွေရဲ့အခုတော်လိုင်းရေးမှာရှိနေတဲ့အမျိုးသမီးရဲ့ဟိုအရေးကြီးတဲ့ကဏ္ဍကိုပေါ့နော်ဟို highlight လုပ်ချင်တယ်မိမောင်းထိုးပြစင်တဲ့ဟိုရွေးချက်လည်းရှိသလိုဒီတော်လိုင်းရေးထဲမှာပဲဆက်ပြီးတော့အမျိုးသမီးတွေသီးတန်းကြုံရတယ်ပေါ့နော်လိမ်မိုင်းဆိုင်ရာ ဒီနေ့ခံရမှုတွေတခြားအခက်အခဲတွေဘာမှမဆိုလို့ရှင်ကိုဝင်သားမျိုးသမီးရဲ့အခက်အခဲတွေရှိမယ်အဲ့လိုမျိုးအခက်အခဲတွေကိုလည်းဟိုမိမောင်းထုတ်ပြခြင်းနဲ့ကမ်ပိန်းတစ်ခုဖြစ်ပါတယ်ဟုတ
်မြန်မာနိုင်ငံကနိုင်ငံရေးအချင်းသူတွေစီစာရေးသားပေးပို့တဲ့နိုင်ငံတကာလှုပ်ရှားမှုကို Campaign for a New Myanmar မြန်မာနိုင်ငံဒီမိုကရေစီကဘာလုံးဆိုင်ရာလှုပ်ရှားမှုလူ့ခွင့်ရေးလှုပ်ရှားမှုစင်တာမြန်မာ Youth for Democracy နဲ့ Sisters to Sister တို့ပူးပေါင်းအကောင့်တွေဖော်ခဲ့ကြတာဖြစ်ပါတယ်ရှင်
မြန်မာအမျိုးသမီးအချင်းသူတွေလွတ်မြောက်ရေးဟောလိဝုဒ်အကျော်မော်တွေပါဝင်လာတဲ့လှုပ်ရှားမှုအကြောင်းမိုင်းအင်ဂျင်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနယ်ပွား Miss Indiana နဲ့ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုမှာနှစ်စဉ်ကျင်းပလေးရှိတဲ့ Miss Teen USA တရဖူပြိုင်ပွဲကြီးမတိုင်ခင်ပြည်နယ်အလိုက်ကျင်းပတဲ့ပြိုင်ပွဲမှာတော့ Indiana ပြည်နယ် Fort Wayne မြို့မှာနေထိုင်တဲ့မြန်မာနယ်ပွားအထက်တန်းကျောင်းသူ Kentuck နိုင်ဟာMiss Indiana Teen 2022တရဖူကိုပြီးခဲ့တဲ့ရက်ပိုင်းထဲမှာပဲစုခူးရရှိခဲ့ပါတယ်။အခုလိုမျိုးပြည်내အဆင့်ဆယ်ကျော်သက်အလှမယ်အဖြစ်နဲ့ရွေးချယ်ခံရတာဟာမြန်မာထဲမှာဆိုပထမဆုံးပဲဖြစ်ပါတယ်။မြန်မာရေးကိုလည်းသူမကစိတ်ဝင်တစားစောင့်ကြည့်လေလာကူညီလှုပ်ရှားနေတယ်ဆိုတော့ခန္ဓာနိုင်ကိုကိုညာဝင်းအောင်က Skype ကနေတဆင့်ဆက်သွယ်မေးမြန်းထားတာနားဆင်ပါရှင်
။ Hello KK thank you for being with VOA Burmese service
မကီကြီးခင်ဗျ VOA မြန်မာဌာနကိုအခုလိုအင်တာဗျူးပေးတဲ့အတွက်ကျေးဇူးပါ Miss Indiana Teen USA 2022အဖြစ်ရွေးချယ်ခံရတဲ့အတွက်လည်းဂုဏ်ယူပါတယ်ဒီပြိုင်ပွဲမှာအခုလိုအနိုင်ရဖို့ပြိုင်ပွဲဘယ်နှခုကိုကြော်ဖြတ်ခဲ့ရလဲခင်ဗ
ျ So this is actually my first time doing this pageant
ဒီကတော့အခုလို Miss Indiana Teen တရဖူပြိုင်ပွဲကိုဝင်ပြိုင်တာသမီးတို့တော့ပထမဆုံးပါပဲ Final အဆင့်ထိမရောက်ခင်မှာရက်ကွက်မြူနဲ့ခရိုင်အဆင့်ပေါင်းပြိုင်ပွဲပေါင်း၈ခုကိုဝင်ပြိုင်ခဲ့ရပါတယ်အခုက၉ခုမြောက်ပြိုင်ပွဲမှာ Miss Indiana Teen တရဖူကိုရလိုက်တာပါဒီတရဖူအတွက်မပြိုင်ခင်မှာ Indiana ပြည်နယ် Allen County မှာပြိုင်တော့ကလည်း Miss Allen County Teen ဆုရခဲ့ပါတယ
် What is the most challenges
ဒီပြိုင်ပွဲမှာပေါ့လေကိုယ့်အတွက်အခက်အခဲဆုံးစိန်ခေါ်မှုတွေကပါလီပါလေးဗ
ျ I think with
တမိအတွက်အကြီးမားဆုံးစိန်ခေါ်မှုကတော့ကိုရိုင်းယုံကြည်စိတ်အပြည့်အဝရှိတဲ့ဆရာကိုပြသနိုင်ဖို့ဝေချင်ကြရတဲ့ကိစ္စပါပဲ။ပြိုင်ပွဲမှာကိုရိုင်းကယုံကြည်မှုမရှိဘူးဆိုရင်အမားယွင်းနေဖြစ်ပြီးတော့ဒုက္ခရောက်သွားနိုင်ပါလေ။ဒီချက်တွေကိုစိတ်နှလုံးသွင်းပြီးတော့ကြိုတင်ပြင်ဆင်ခဲ့ရပါလေ။ပြိုင်ပွဲမှာအမှတ်ပေးထိုင်လူကြီးတွေစိတ်ကျဉ်တဲ့အောင်မိကွန်းတွေဖြေနိုင်ခဲ့တယ်လို့အဲ့လိုဖြစ်လာအောင်လို့ကြိုတင်ပြီးတော့ပြင်ဆင်ခဲ့ရတဲ့အချိန်တွေဟာအကြီးမားဆုံးစိန်ခေါ်မှုတွေပဲလို့ပြောရမှာပါ
။အခုဆိုရင် Miss Indiana Teen Therapy ကိုရလိုက်ပြီဆိုတော့နောက်တစ်ဆင့်ကဘယ်လိုပြိုင်ပွဲကိုဝင်ပြိုင်ရမှာပါလဲ
So I get to go to Miss Teen USA
နောက်ပြိုင်ပွဲကတော့ Miss Teen USA 2022ပြိုင်ပွဲကိုဝင်ပြိုင်ရမှာပါအဲ့ပြိုင်ပွဲမှာအမေရိကန်မှာရှိတဲ့ပြည်နယ်50ကဆယ်ကျော်သက်မယ်တွေအသီးသီးဝင်ပြိုင်ကြမှာပါသမီးကတော့ Indiana ပြည်နယ်ကိုကိုစားပြီးတော့ဝင်ပြိုင်သွားမှာပါIndiana ပြည်နယ်ဂုံကိုစောင့်နိုင်ဖို့အတွက်ရောမြန်မာလူမှုအတိုင်းဝိုင်းကဂုံရရမဲ့သူတယောက်ဖြစ်လာအောင်လို့ပါအတက်နိုင်ဆုံးကြိုးစားတောင်းပါပါ
ကီကီရိုမိသားစုကအမေရိကကိုဘယ်လိုရောက်လာခဲ့ကြပါလဲခင်ဗျ
Yes so my mom came here when
သမီးအမေကသူ့အသက်18နှစ်လောက်မှာသမီးပါတွေနဲ့ဒီနိုင်ငံကိုရောက်လာခဲ့ပါတယ်သူကမလိုမျိုးပါသမီးရဲ့ဘေဘေကအသက်19နှစ်လောက်မှာဒီနိုင်ငံကိုဒုက္ခတွေဖြစ်နေရောက်လာတယ်လို့ပြောပါတယ်အဲ့နောက်ပိုင်းသမီးကို Indiana ပြည်နယ် Fort Wayne မြို့မှာမှွေခဲ့တာပါ
So, do you know Burma's situation?
အခုလက်ရှိမြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုတာကိုကေကေသိပါသလား?
So, last year in February...
ပြည်ထောင်စုဖေဒူလာတို့ကစစ်တပ်ကအာဏာသိမ်းခဲ့ပါတယ်။အကြမ်းဖက်နှိမ်နှင်းမှုတွေအတော်များများလှုပ်ခဲ့တာကိုတွေ့ရတယ်။လူခွင့်ချိုးဖောက်မှုတွေလူအစုလိုက်တပ်ဖြတ်ခံရတာတွေဖြစ်ခဲ့တယ်လို့ကြားသိရပါတယ်။အခုရက်ထိလည်းဆက်ပြီးတော့ဖြစ်နေတော့မှာပဲ။အဲ့လိုဆိုရတဲ့အခြေအနေတွေအများဆုံးကြော်လာပြီးတော့လုံမြောက်နိုင်ပါစေလို့တပည့်အနေနဲ့ဆုတောင်းပေးပါတယ်
။ In Burma so generation Z
မြန်မာပြည်ထဲမှာဆိုရင် generation Z လို့ခေါ်တဲ့ KK တို့လိုအသက်အရွယ်တွေကစီအနာတင်းမှုကိုစန့်ကျင်တွန်းလှန်နေကြပါလေသူတို့လှုပ်ရှားလှုပ်ဆောင်မှုတွေပုံမှာဘယ်လိုမြင်ပါသလဲ
Oh I first just want to say that it's so hard for me
ဒီဆုံးပြောပြချင်တာကသူတို့ရင်ဆိုင်ကြုံတွေ့နေရတာတွေကိုတွေးကြည့်လိုက်ရင်အရန်ကိုစိတ်ကြီးကခံစားရတယ်ဆိုရပါပဲသူတို့အားလုံးရေးဆွဲတက်တည်နဲ့ပြည်စုံကြတာအတွက်အရန်ချီးကျူးဂုဏ်ယူမိပါလေ အဓိကပြောချင်တာကညှိနှိုင်းချက်ထားကြပါပါပြီ။ခုချိန်မှာအာဏာရှင်တွေကလူတွေကိုနေအိမ်မှာလာခေါ်ပြီးတော့ဖမ်းဆီးတာမျိုးတွေအိမ်တွေကိုမီးရှို့တာမျိုးသူတို့သဘောအတိုင်းပစ္စည်းတွေယူသွားတာမျိုးလုပ်နိုင်ပေမဲ့လည်းကိုယုံကြည်ချက်နဲ့မျှော်လင့်ချက်တွေကိုတော့သူတို့လာယူလို့မရနိုင်ပါဘူး။ဒါကြောင့်ယုံကြည်စိတ်မျှော်လင့်ချက်တွေဆက်ထားကြဖို့ကိုပဲတိုက်တွန်းချင်ပါတယ်
။ Thank you so much.
Thank you.
Miss Indiana မြန်မာနယ်ပွားကိုကိုညံဝဲအောင်ကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါလေရှင်အခုဆက်ပြီးတော့ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအကြောင်းသတင်းဆောင်ပါကိုတင်ဆက်ပေးကြပါမယ်အခုနှစ်အတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုဟာ 3.6 ခိုင်နှုန်းပဲရှိမယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကမနေ့အင်္ဂါနေ့ကကြိုတင်ခန့်မှန်းချက်ထုတ်ပြန်လိုက်ပါတယ်ဒီကြောင့် VOA အင်ဂျူရောသတင်းတောက်ချုပ် Pepsi Wider Gusa Wara သတင်းပေးပို့ထားတာကိုစောဝင်းလိုက်တင်ပြပေးထားပါလေရှင်
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေမှုကြောင့်အနောက်နိုင်ငံတွေကရုရှားအပေါ်တန်ခတ်ပိတ်ဆို့မှုတွေကကမ္ဘာကုန်သွယ်ရေးကိုအနောက်ရှက်ဖြစ်စေတာဒင်းနန်ဈေးတွေတက်သွားခဲ့တာတွေအပြင်ကာယောဂါကြီးကနေပြန်နလန်ထူဖို့အရှိန်ယူနေတဲ့အချိန်မှာကမ္ဘာစားနပ်ရိက္ခာစစ်ဆင်မှုကိုချိန်ချောက်လာနေတဲ့အတွက်မြေယာမှုတွေဖြစ်နေတာကြောင့် IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကကမ္ဘာစီးပွားရေးခန့်မှန်းချက်ကိုလျှော့ချလိုက်တာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ IMF ရဲ့စီးပွားရေးဆိုင်ရာအကြီးအကဲပီယက်ရဲအိုလီဗီယဲဂိုဟာရှာက
Even before the war, inflation in many countries had been rising.
ဆီမဖြစ်ခင်ကတည်းကရောင်းလိုအားနဲ့ဝယ်လိုအားမမျှတာကယောဂါကာလအတွင်း policy ချမှတ်မှုပိုင်းတွေမှာအားနည်းချက်တွေရှိခဲ့တာကြောင့်ငွေကြေးဆိုင်ရာမူဝါဒတွေကိုတင်းကျပ်ချမှတ်ခဲ့ရတာတွေကြောင့်နိုင်ငံတော်တော်များများမှာငွေကြေးဖောင်းပွားမှုတွေဖြစ်နေပြီးဖြစ်ပါတယ်
။ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်း 4.4 ခန့်နှုန်းရှိမယ်လို့ခန့်မှန်းထားရက 3.6 ခန့်နှုန်းသာရှိမယ်ဆိုပြီးIMF ကပြောင်းလဲခန့်မှန်းလိုက်ပြီးကမ္ဘာဘဏ်ကလည်း 4.1 ခန့်နှုန်းရှိရာကနေ 3.2 ခန့်နှုန်းသာရှိမယ်လို့ပြောင်းလဲသတ်မှတ်ခဲ့ပါတယ်။လောင်စာဆီဈေးတွေတက်ပြီးကုန်စည်နှုန်းတွေကြီးနေတာကကုန်ထုတ်လုပ်မှုကိုကျဆင်းစေပြီးငွေကြေးဖောင်းပွားမှုလည်းဖြစ်စေပါတယ်။ဒါဟာရုရှားစစ်ပွဲကြောင့်လို့အမေရိကန်သမ္မတအင်ဂျူရောကတော့အပြစ်ဖို့ပါတယ်။
We've said this from the beginning that the invasion of Ukraine by President Putin and Russia is going to
Russia's Vladimir Putin ကယူကရိန်းကိုကျူးကျော်တိုက်ခိုက်မယ်ဆိုရင်ရေနံစေးပဲဖြစ်ဖြစ်တခြားကိစ္စရပ်တွေအပေါ်မှာပဲဖြစ်ဖြစ်ကမ္ဘာစီးပွားရေးအရာရေရှည်အကျိုးတရားမှုတွေဖြစ်စေလိမ့်မယ်ဆိုတာကိုကျမတို့အစကတည်းကပြောခဲ့ပါတယ
်။ Omicron coronavirus မျိုးဗီဇာကွဲသစ်ကြောင့်တရုတ်နိုင်ငံမှာမကြာခဏ lockdown တွေချပြီးစီးပွားရေးဖွံ့ဖြိုးမှုအရှိန်ကျလာနေတာကလည်းလက်ရှိအခြေအနေကိုပိုဆိုးသွားစေတယ်လို့George Washington တက္ကသိုလ်ကစီးပွားရေးပါမောက္ခ Diana Fatchkor-Roth ကပြောပါတယ
် First of all China has imposed a quarantine of 1 week on goods that come from
နိုင်ငံကသူ့နိုင်ငံနဲ့တင်သွင်းတဲ့ကုန်ပစ္စည်းတွေကိုတစ်ပတ် quarantine လုပ်ပါတယ်အဲ့ဒီလိုလှုပ်ဆောင်မှုကြောင့်ဥပမာအားဖြင့်တောင်ကိုရီးယားကတင်သွင်းတဲ့ computer chip ဟာတရုတ်နိုင်ငံမှာကုန်ပစ္စည်းထုတ်လုပ်ဖို့အတွက်နှောင့်နှေးမှုတွေဖြစ်စေပါတယ်နောက်တစ်ခုက lockdown တွေကြောင့်ဟောင်ကောင်နဲ့ရှန်ဟိုင်းလိုစစ်ကမ်းတွေမှာကုန်ပစ္စည်းတွေပိတ်ညိနေတဲ့ကိစ္စပါ
အခုနှစ်နောက်ပိုင်းမှာကျင်းပဖို့ရှိတဲ့ IMF နဲ့ကမ္ဘာ့ဘဏ်တို့ရဲ့ Spring အစည်းအဝေးကိုတက်ကြမဲ့ဘိုးဘဏ်ကြီးကဲတွေလှုပ်ဆောင်ရမယ့်အဓိကကိစ္စရဟာကမ္ဘာစီးပွားကျဆင်းမှုမဖြစ်စေဘဲအချင်းချင်းညှိနှိုင်းတိုင်ပင်ပြီးအတိုးနှုန်းတွေကိုတဖြည်းဖြည်းချင်းတိုးမြင့်တဲ့နည်းနဲ့ငွေကြေးဖောင်းပွားမှုကိုဘယ်လိုလျော့ကျအောင်လုပ်မလဲဆိုတဲ့အချက်ဖြစ်တယ်လို့ IMF ဒုတိယအကြီးအကဲဟောင်းလည်းဖြစ်American Enterprise Institute ကအကြီးတန်းသုတေသီတူလည်းဖြစ်တဲ့ Desmond Lachman ကပြောပါတယ်
။ That would prevent inflation from spilling over from one place to the other.
အဲ့ဒီလိုလုံဆောင်မှုကငွေကြေးဖောင်းပွားမှုဆင်ခဲဖြစ်လာမှာကိုခံစားနိုင်ပါမယ်။ဒါကလည်းအရင်တိမ်ခွေကိစ္စမျိုးပါ။ဘာလို့လဲဆိုတော့တစ်ဖက်မှာအတက်ကျအများကြီးဖြစ်နိုင်တဲ့စုရှယ်ယာဈေးကွက်နဲ့အင်ချမ်းကြီးဈေးကွက်ရှိနေပါတယ်။ဒါကြောင့်မလို့စီးပွားကျဆင်းမှုမဖြစ်စီပဲနဲ့အတိုးနှုန်းနဲ့မြင့်တင်မှုဆိုတာတော်တော်မလွယ်တဲ့ကိစ္စပါ။ငွေကြေးဖောင်းပွားမှုကိုပြန်ထိန်းချုပ်ဖို့ခက်ခဲတဲ့အနေအထားရောက်အောင်ဆွတ်ထားပြီးခဲ့ကြတယ်လို့ကျွန်တော်ထင်ပါတယ်
။အနောက်နိုင်ငံတွေကရုရှားသမ္မတဗလာဒီမီပူတင်ကိုအထီးကျန်အောင်လှုပ်ဆောင်နေတဲ့အချိန်ထဲမှာပဲပူးပေါင်းဆောင်ရွက်မှုတွေဖြစ်လာဖို့ဟာခက်ခဲမဲ့ကိစ္စရာဖြစ်လာနေပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတာကိုကန့်ကွက်တဲ့အနေနဲ့အခုသတင်းပတ်ကျင်းပဖို့ရှိတဲ့ရုရှားပါတဲ့ G20 ဆက်မှုထိပ်သီးနိုင်ငံ20ရဲ့စီးပွားပွဲကိုအမေရိကန်ကမတက်ဘူးလို့ပြောကြားထားပါတယ်ခင်ဗျာ
။ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုအကြောင်းကိုစောဝင်းလိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ Click တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်
ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါ VOA American တန်ရဲ့2022ခုနှစ်ဧပြီလ20ရက်ဗုဒ္ဓပူနေ့ညရဲ့မြန်မာဘာသာအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေထိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့နောက်ဆုံးရသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်အတွင်းမှာတအောင်းပလောင် TNL အဖွဲ့ကနေတရားရေးအဖွဲ့ဝင်6ဦးကိုမနေ့တုန်းကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်သူတို့ကိုဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုမသိရသေးပေမဲ့လောလောဆယ်မှာတော့သူတို့တွေလွတ်မြောက်ဖို့ကြိုးပမ်းနေဆဲပဲလို့ညှိနှိုင်းရေးအဖွဲ့ဝင်တွေကပြောပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုငင်းချမ်းပြောပြပေးပါရှင်
ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကနန်းဆန်လမ်းပေါ်မှာကြောင်မဲခရိုင်တရားသူကြီးနဲ့ဇနီးအပါအဝင်တရားသူကြီးတွေဥပဒေအရာရှိတွေလိုက်ပါလာတဲ့ကားတစ်စီးကိုမနေ့ကတအောင်းပလောင် TNL အဖွဲ့ကတားဆီးပြီးကားပေါ်လိုက်ပါလာတဲ့သူတွေအလုံးကိုဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ကြောင်မဲခရိုင်တရားသူကြီးအပါအဝင်တရားရေးဝန်ထမ်းတွေအဖမ်းခံရတာနဲ့ပတ်သက်လို့ရွှေဖီမြေသတင်းဌာနကအန်တီတာမိုင်းအနိုင်ကအခုလိုပြောပါရယ
်။မင်းကမနက်ပိုင်း10နာရီခွဲကျင်မှာအတင်းနမ်းတန်တက်တဲ့လမ်းမှာဗောလမ်းမှာကြည့်ပေးမှာ။အဲ့မှာလဲတော့ TNL လည်းအရင်တော့အနေမှာတော့ပုံမှန်ကျုံကျုံတလို့အဲ့လိုပုံစံမျိုးမူစီဝါစီစီရဲ့ပုံမျိုးလောက်ပါလေ။အလောက်တဲ့ချိန်မှာပတိဟိုသူတို့နဲ့တူတဲ့ပုံစံမျိုးဖြစ်ပါဘော
။အဖမ်းကြီးခံခဲ့ရတဲ့သူတွေကတော့ကြောင်မဲခရိုင်တရားသူကြီးဥခင်မောင်အေးနဲ့ဇနီးနန်းဆန်တရားသူကြီးဥကောင်းဘုံနိုင်မန်တုံတရားသူကြီးဥဇော်ဇော်နန်းဆန်ဥပရိအရာရှိဥမျိုးထက်ဇော်အပါအဝင်ငှားလိုက်ရှေ့နေရင်ရုံးစရေစုစုပေါင်း9ဦးအဖမ်းဆီးခံခဲ့ရတာပါဖမ်းဆီးသွားတဲ့အကြောင်းရင်းကိုမသိရသေးပေမဲ့ TNL အဖွဲ့နဲ့ဆက်သွယ်ချက်အရလက်ရှိအဖမ်းဆီးခံရသူတွေကိုသူတို့ကောင်းကောင်းမွန်မွန်ထိန်းသိမ်းထားပြီးစစ်ဆေးနေကြောင်းပြန်ကြားခဲ့တယ်လို့မိုင်းအနိုင်ကဆက်ပြောပါတယ်
အမတ်တွေကသူတို့ဘာဆက်လုပ်မလဲဆိုရဲဟာတော့သူတို့မင်းနဲ့စစ်ဆေးတဲ့အချိန်လေးပေါ်မူတယ်လို့ပြောတယ
်ဖမ်းဆီးသွားတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးအဖွဲ့ဥက္ကဋ္ဌမိုင်းသိန်းစော်ကတော့တရားရေးအဖွဲ့တွေလွတ်မြောက်ဖို့ကြိုးပမ်းနေသေးပဲလို့ပြောပါတယ်
။ဒီကိစ္စလေးတွေတော့ကိုယ်တော့ကျွန်တော်ကတော့ဒီမှာဟိုလုံနေတဲ့အခါကျတော့တစ်ဖက်မှာလည်းဖြစ်ဖြစ်ကြည့်မှကြည့်ရမယ်နော်
။လက်ရှိအခြေအနေမှာတော့သူတို့တွေပြန်လွတ်လာဖို့ညှိနှိုင်းနေကြပြီးနောက်ဆုံးညနေပိုင်းအချိန်ထိတော့ပြန်မလွတ်လာသေးပါဘူး။ဖမ်းဆီးခံရတဲ့အခြေအနေတွေကိုသိရှိဖို့ TNL အဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့လည်းမရခဲ့ပါဘူးခင်ဗျာ။
ကိုငင်းရန်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်ကိုရနိုင်ရဲ့အားကစားခန္ဓာဦးကျော်စန္ဒာရဲ့မြမရေးတုံးသက်ချက်မတိုင်ခင်မှာတော့အရင်ဆုံးလူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်မှာတော့ဦးမာကြီးကန်ဆာကုသနိုင်မှုအကြောင်းကိုတင်ဆက်ထားတာပါဦးမာကြီးနဲ့အစာအိမ်ဟောင်းကင်ဆာယောဂါဖြစ်ပြီးဆိုရင်ယောဂါအဆင့်မြင့်တဲ့အချိန်အထိမရောက်ခင်ဆိုရင်အသက်ရှင်မှုအခွင့်အရေးများအောင်ကုသလို့ရနိုင်ပါတယ်။ဒါပေမဲ့ကြိုတင်ကျန်းမာရေးစစ်ဆေးမှုတွေပြုလုပ်ပြီးတော့စောစောစီစီပေါ်ထုတ်ကုသမှုခံယူဖို့လည်းလိုအပ်ပါတယ်။ဒီသတင်းပတ်ရဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်ဇော်တင်ပြထားတာနားဆင်ပါရှင်။
သားပဲဖြစ်ဖြစ်အမျိုးသမီးပဲဖြစ်ဖြစ်အသက်50ကျော်လာတဲ့အခါမှာဝမ်းထဲမှာမမြင်ရတဲ့သွေးပါမပါဆိုတာကိုစမ်းသပ်စစ်ဆေးတင်တယ်လို့သိရပါဗျ။ဝမ်းထဲမှာမျက်စိနဲ့မမြင်နိုင်တဲ့သွေးစသွေးနာလေးတွေပါနေပြီဆိုရင်ဥမာကြီးမှန်ပြောင်းကြည့်တာလိုမျိုးလိုအပ်တဲ့နောက်ဆက်တွဲစမ်းသပ်စစ်ဆေးမှုတွေပြုလုပ်ကြရမှာပါ။အသက်48နှစ်အရွယ်လူနာတစ်ယောက်ကိုဝမ်းထဲမှာမမြင်ရတဲ့သွေးပါမပါစမ်းသပ်စစ်ဆေးရင်ဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာရောဂါဖြစ်နေတာကိုစောစောစီးဖော်ထုတ်ကုသနိုင်တဲ့အတွက်အကျိုးကျေးဇူးများခဲ့တယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါတယ်
။ American Cancer Society ပေါ့နော်။သူကနေဒီဆရာတို့အဆုံးထားတာတွေရှိပါတယ်။အဲ့တော့မျိုးသားဖြစ်ဖြစ်မျိုးသမီးဖြစ်ဖြစ်ဖြစ်တဲ့အသက်50ကျော်ရင်နဲ့နှစ်စဉ်ကိုယ့်ရဲ့ဝန်ထဲမှာမမြင်ရသောသွေးကလေးတွေပါမပါစစ်ဆေးသင့်တယ်နော်အဲ့ဒါဆိုတော့ fecal occult blood လို့ခေါ်တယ်နော် FOB ပေါ့အခုနောက်ပိုင်းမှာ FID ဆိုပြီးတော့ဆရာတို့ဒီစစ်ဆေးတဲ့ဤစနစ်အစ်ပေါ့နော်ဒါနဲ့ဝုန်းဝုန်းပဲစစ်ဆေးတာပေါ့ဝုန်းထဲမှာမမြင်ရတဲ့ဆရာတို့သွေးနေစစ်ဆေးခြင်းအပြင်လည်းဆရာတို့ကဒီမိုင်းကင်ဆာစတင်ဖြစ်တာကိုစောစောစီစီပြီးနော်အဲ့ screening method အနေနဲ့ဆရာတို့သုံးပါတယ်အဲ့တော့အဲ့ဒါအကျိုးရှိတာလေးတစ်ခုဆရာပြောရမယ်ဆိုရင်ဆရာဒီမှာလာတဲ့ဒီမှာတယောက်ကအသက်48နှစ်ပဲရှိသေးတယ်သူရဲ့မဖြစ်တဲ့လူကတည်းက53လောက်မှာဥမိုင်းကင်ဆာဖြစ်တဲ့ခုတည်းနောက်ဆုံးတော့တွေ့ရနောက်ကြလို့သိဆုံးသွားတယ်ပေါ့နော်အဲ့ခါကျမှသူကစိုးရိမ်နေတဲ့အတွက်ကြောင့်သူရောဥမိုင်းကင်ဆာဖြစ်နေသလားဆို medical check up အထူးရင်းစစ်ဆေးမှုလာလုပ်တာအော် treat လုပ်ခဲ့တဲ့10နှစ်လောက်ကပေါ့နော်အော်အဲ့ချိန်မှာဆရာတို့ကဒီတမျိုးကြ medical check up ပါဆရာတို့ဒီဝန်းစစ်ဆေးတာလေးကိုတစ်ခါတလေဆရာတို့က မထည့်ထားပြီပေါ့နော်မထည့်ထားတဲ့အခါကျတော့တမျိုးကြချက်ကပဲလုပ်လိုက်တယ်အဲ့တော့ခြေရီပြန်လာပြတဲ့အခါမှာသူကထပ်ပြီးတော့အာဥပိုင်းတဲ့စာကြောက်လို့ဆိုကြတော့သွေးထဲမှာစစ်လို့ရတဲ့ဓာတ်ကြီးစစ်ပြီးလိုက်တာပေါ့နော်စီရီလို့ဘာလို့စတဲ့ရတယ်စစ်လိုက်တယ်ဟာအကုန်လုံးကောင်းတယ်ဘာမှမရှိဘူးတဲလဲကောင်းတယ်အချိန်ကြီးလည်းမရှိဘူးပေါ့ဒါပေမဲ့ပြောနေရင်လည်းသူကဥပိုင်းကစားဖြစ်မှကြောက်တယ်ပဲထပ်တလဲလဲပြောတဲ့အခါမှာဆရာကကြည့်ဒီဝန်နဲ့စစ်ဆေးဖို့အတွက်ဒါဆိုရင်တော့ဒီဝန်လေးကိုစစ်ဆေးလိုက်တာကောင်းပါတယ်တက်ကလည်း90တော့မပြည့်သေးဘူးလေစစ်လိုက်ပါပေါ့နော်စစ်လိုက်တဲ့အခါမှာနောက်နှစ်ရက်လာတဲ့အခါမှာအဲ့ဒီမှာအမြင်ရတဲ့သွေးစားလေးပါတယ်ဆိုပြီးတွေ့အဲ့အဲ့ဒီခါကျတော့မလွဲမသွေးဥမာကြီးမှန်တဲ့ကံကိုမှန်ကောင်းကြည့်ရှုမှရတော့မယ်ဆရာတို့မမြင်ရတဲ့သွေးစားတွေရှိနေတယ်အထဲမှာစစ်လိုက်တဲ့အခါမှာဒီဥမာကြီးမှာအနာဖြစ်ပြီးအဲ့ဒီအနာထွက်တဲ့သွေးဖြစ်အဲ့အဲ့သွေးဒီမျက်စိနဲ့မတွေ့ရဘူးဆရာတို့မိုက်ခရိုစကိုပ်အောင်မှသိချာကြည့်မှတွေ့ရတယ်ပေါ့နော်ဒီဒီနဲ့ဆရာတို့ကသူကုသမှုကိုစောစောရသွားတယ်အသက်ရှင်တာကိုပြန်လာညားသွားတယ
်အသက်50ကျော်လာတဲ့သူတွေအနေနဲ့ဝမ်းထဲမှာမျက်စိနဲ့မမြင်နိုင်တဲ့သွေးပါမပါဆိုတာကိုနှစ်စဉ်စမ်းသက်စစ်ဆေးတင်တယ်လို့သိရပါတယ်ဥမာကြီးအောက်ပိုင်းမှန်မြောင်းထည့်စစ်ဆေးတာကိုတော့အနည်းဆုံး9နှစ်တစ်ချိန်ပြုလုပ်တင်ပြီးဥမာကြီးတစ်ခုလုံးကြည့်ရှုစစ်ဆေးတာကိုအနည်းဆုံး10နှစ်တစ်ချိန်ပြုလုပ်တင်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒါကြောင့်မလို့ဒီသူဆိုအသက်50ကျော်တဲ့လက္ခဏာရှိရှိမရှိရှိဒီဝန်စစ်တာဒီဘာမှခက်ခဲတာလည်းမဟုတ်တဲ့အတွက်နှစ်စဉ်မမြင်ရတဲ့သွေးဝန်ထဲမှာပါစစ်ဆေးသင့်ပါတယ်ပြီးတဲ့အခါကျတော့ဆရာတို့ဒီဥမာကြီးအောက်ပိုင်းကိုပန်းချောင်းထည့်စစ်ဆေးတာကို9နှစ်တခါစစ်ဆေးသင့်ပြီးတော့ဥမာကြီးတစ်ခုလုံးကိုကြီးရှုစစ်ဆေးတာကို10နှစ်တခါစစ်ဆေးသင့်တယ်လို့ပြောပါတယ်ဆိုလိုတဲ့နေရာက90ပြည့်လို့ဆရာတို့ကဥမာကြီးကပန်းချောင်းကြည့်လိုက်တယ်ကောင်းတယ်ဘာမှမတွေ့ဘူးနောက်10နှစ်နေစစ်လို့ရဒါပေမဲ့10နှစ်ကြာကာလမှာဆရာတို့ကမမြင်ရတဲ့ဒီသွေးစားလေးတွေဝန်းထဲမှာဆက်ပြီးစစ်တင်နေဆိုပြီးအကြံပြုခါတော့ရှိပါတယ်အဲ့တော့ဒါဆိုရင်ဆရာတို့ကစောစီးစွာတွေ့ရှိမယ်ဆိုရင်ကင်ဆာဖြစ်ခဲ့ရင်တော့ဆရာတို့ကကုသမှုကြောက်ခဲ့တာပေါ့နော်အဲ့တော့အသက်50အထက်မှာဆရာတို့စစ်ဆေးရဆိုပေမဲ့ရှေ့မှာဆရာတို့ပြောခဲ့တယ်နော်မိသားစုယောဂရာသူရှိတယ်ဥမာင်းနဲ့ဆိုင်ရာယောဂတွေနဲ့ပတ်သက်တယ်နော်ပြီးတော့ကိုကိုတိုင်းကလည်းဥမာင်းဆိုင်ရာယောဂတွေနော်ခုနအတပိုလို့ဖြစ်ဘူးတယ်နောက်တကားဒီinflammatory bowel disease လို့ခေါ်တယ်။ဥမာကြီးအောင်ရန်ယောဂရှိတယ်ဆိုရင်တော့90မတိုင်မီကလေးကကိုခန္ဓာကချုပ်တင်စစ်ဆေးတာတွေဆောင်ရွက်သင့်ပါတယ်။ဒါဆိုရင်ဆရာတို့စောစီးစွာသိရှိမယ်။ကုသပြောင်းပေးနိုင်မှာဖြစ်ပါတယ
်။ဝမ်းထဲမှာမျက်စိနဲ့မမြင်နိုင်တဲ့သွေးပါမပါဆိုတာကိုစမ်းသပ်စစ်ဆေးခြင်းဟာဥမာကြီးနဲ့အစာဟောင်းအိမ်ကိစ္စယောဂကိုစောစောစီးစီးဖို့တုတ်ကုသနိုင်မှုအတွက်အထောက်အကူဖြစ်စေနိုင်တာကြောင့်အသက်50ကျော်တာနဲ့နှစ်စဉ်တစ်နှစ်တစ်ချိန်စမ်းသပ်စစ်ဆေးသင့်တဲ့အကြောင်းတင်ပြပလိုက်တာဖြစ်ပါတယ်။ကျွန်တော်တန်းဆိုပါ
ဥမာကြီးကင်ဆာစောစီးစွာကုသနိုင်မှုအကြောင်းဒေါက်တာတန့်စောတင်ဆက်ပေးခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်နားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့ဥကျော်စန္ဒာတင်ပြထားတဲ့ညှိနှိုင်းအဖြေရှာရေးဖြစ်နိုင်သေးရဲ့လားဆိုတဲ့မြမရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါရစေ။မြမပြည်သူတွေခံစားတွေ့ကြုံနေရတဲ့ဘဝရက်တည်ရေးအခက်အခဲတွေပုံမဆိုးဝါးလာချိန်မှာစစ်ကောင်စီအကြီးအကဲကငြိမ်းချမ်းရေးစကားထက်အပြတ်ချေမုန်းရေးကိုသာတွင်တွင်ပြောကြနေပါရစေ။တဖက်မှာလည်း NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဘက်ကလက်နက်ကင်တိုက်ပွဲအပေါ်မှာပိုးပြီးတော့မှအားထလာတယ်လို့ရှားရှားပါးပါးပေါ်ထွက်လာတဲ့ဒေါန်ဆန်းစုကြည်ရဲ့အမှားစကားဟာလည်းပြည်သူတွေညီညွတ်ကြဖို့ပြောတာဖြစ်ပါတယ်။ဒါပေမဲ့စစ်ကောင်စီနဲ့ဆွေးနွေးဖို့ပြောတာမဟုတ်ဘူးလို့လည်းဆိုကြပါတယ်။ဆိုတော့နှစ်ဖက်အကွာအဟပုံမိုပြီးတော့မှကြီးမားနှက်ဆိုင်သွားလိမ့်ပြီလား။မြမရေးတုံသက်သူဦးရဲထွန်းနဲ့ဦးကျော်စံသားတို့ဆွေးနွေးတုံသက်ထားတာနားဆင်ပါရှင်။
ဒီရက်ခုနကဒီနေ့ကျွန်တော်ဥယျာဉ်ထမင်းဆွေးနွေးကြတာကတော့မြန်မာနိုင်ငံမှာအခုပဋိပက္ခဖြစ်နေတဲ့နှစ်ဖက်ရဲ့ပြည်စုံညီနိုင်နိုင်ရေးအလားအလာပူပြီးဝေးသွားပလားဆိုတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီဟာကိုမဆွေးနွေးခင်ပထမနေ့ကျွန်တော်ဆွေးကြတာဒီကနေ့မှာအဲ့လိုနှစ်ဖက်ပြည်စုံဆွေးနွေးမှုညီနိုင်ဖြေရှာမှုမရနိုင်တဲ့အတွက်ကြောင့်ပြည်သူရဲ့အတိတ်ကဘလောက်နေဆိုင်နေပြလဲ။အဲ့ဘက်ကမငင်းသေးဘူးကြေးရွာတွေမိရှုခံရတဲ့လူတွေဖြေတဲ့တခါကုံစီနှုံးတက်တာတွေဒါစောင်းနေအချက်တဲတွေစီစီဆန်စီပါဝင်ဘူးလောင်စာဆက်စစ်မိစားတခင်အကုန်လုံးကြီးတွက်တာနေကြာနေရပါဆိုတော့သုံးသက်သူကြောက်နေပြည်သူရဲ့အချိန်တွေဘလောက်ကြက်တီးနေတယ်ဆိုတော့အကြမ်းမြင်နေနဲ့ပြောပါလားခင
်ဗျာရှင်နေရအချိန်တွေပုံပုံပြီးဆိုးလာတာပေါ့လေ2021ဖေဖော်ဝါရီဒီနေ့ကနဲ့စာရင်ပုံပြီးကြက်လာတာအခုနောက်ဆုံးဆိုလို့ရှိရင်တော့ဒီဓာတ်ဆီလောင်စာစီအချာတန်းစီဝယ်ရတဲ့အနေအထားဖြစ်လာတာပေါ့လေဒါလည်းတချို့ကတော့အဲဒီဒေါ်လာငွေကိုဟိုထိန်းချုပ်လိုက်လို့ပြရတယ်အဲဆိုပြီးတော့ပြောကြတာရှိတယ်အဲတချို့ကတော့လည်းဓာတ်ဆီလောင်စာစီအကြတဲ့ရနေပြီးတော့နောက်ထပ်ပြီးတော့ တခြားကြက်တဲတွေပါဖျောက်လာပြီးတော့ပြည်ပလင်္ကာနိုင်ငံလူများပြစ်သွားမလားပေါ့အဲ့ဒါလို့လည်းပြောကြတာရှိတယ်။ရေပြာအားဖြင့်တော့ပြည်သူလူထုအများစုကတော့အလုတ်အတိုင်းဖွင့်လန်းနေဆုံးရှုံးကုန်ပြီးတဲ့အခါကျအလုတ်လက်မဲ့တွေဖြစ်အစားဝတ်တွေတော်တော်ခက်ခက်ခဲခဲရုံးကန်နေကြရတာပေါ့လေ။ဆိုတော့ဒီလက်နက်ကန်ပြည်ပကတ်တွေပြင်းထန်တဲ့သခိုင်းတိုင်းတို့မကွေးတိုင်းတို့အဲကရင်ပြည်နယ်တို့အဲ့ဒီဘက်တွေမှာတော့ပို့ပြီးတော့ဒီတက်ပို့ဆိုးတာပေါ့နော်။အဲကျွန်တော်တို့ဒီတက်မှာကတော့ဒီပြည်နယ်ဒီဆက်တွေလမ်းကြောင်းပေါ်မှာရှိတော့အရင်တော့ကတော့အဆင်ပြေကြတယ်။အခုအဲ့လမ်းကလည်းမပွင့်သေးတဲ့အခါကျတော့ဒီဘက်မှာတောင်သူတွေရောအဲဒီတခြားကြီးဝဲလုပ်ငန်းလုပ်တဲ့လူတွေရောအခက်အခဲတွေသူ့ဟာနဲ့ဟိုရှိကြတာပေါ့။ဆိုတော့ခြုံပြောရမယ်ဆိုလို့ရှိရင်တော့အခြေအနေကအဲဒီလူတွေရဲ့ဒီကြီးဝဲလူမျိုးရေးကျမ်းမာရေးကိစ္စတွေကအကုန်လုံးအကြက်ကိုချင်းနေတယ်လို့ပြောလို့ရပါတယ်ဗျ။
ဟုတ်ကဲ့ဆိုဦးရထွန်းကစီးလင်္ကာလိုဖြစ်သွားလိမ့်မလားလို့ပြည်သူတို့ဆိုရင်လေဆိုတော့စီးလင်္ကာမှာဖြစ်တယ်ဒါပေမဲ့သူတို့ကဒီမိုကရေစီရှင်းတန်းနေရဆိုတော့ဒီမှာဒီမှာလို့ပြစ်သက်တာတွေပါပြီးမလုပ်ဘူးသူတို့ကပြည်သူစနားပြတော့ဦးလက်ခံပြီးတော့သမရကသူညီပါဝင်ဝင်ကြီးအဖွဲ့ကိုခလုံးဖယ်ရှားပြီးတော့လူစစ်တွေနဲ့အစိုးရအဖွဲ့တွေစနားပြတဲ့လူကိုလည်းပါဝင်ပူပေါင်းကြဖို့ဖိတ်ခေါ်တယ်နောက်ပြီးတော့ပြည်သူ့ကိုအတူတူအဖြေရှာကြမယ်လို့ပြောတယ်ဆိုတော့အဲ့လိုဖြစ်လာရင်ဖြစ်ရှိနိုင်ရင်တော့အကောင်းဆုံးပေါ့ဒါမဲ့မြန်မာပြည်မှာအဲ့လိုမဖြစ်ဖဲဆန္ဒပြတဲ့လူကိုလက်နက်ကင်ပြီးပြစ်ဆက်တယ်အဲ့ဒါကြောင့်လည်းပဲမခံမရနိုင်ဖြစ်ပြီးတော့တချို့ကလက်နက်ကင်သွားရမှာလားပြီးတော့ဥယျာထုံးပြောသလိုခေတ္တကတိုင်းသားဒေသတွေမှာသာလက်နက်ကင်တိုက်ပွဲရှိရခုပြည်မရဲ့စခိုင်းတိုင်းမခွေးတိုင်းဆိုတဲ့အဓိကနေရာတွေမှာလည်းအေးပြင်းထန်တဲ့လက်နက်ကင်ပုံမှန်မှုတွေဥကြွားမှုတွေဖြစ်နေတယ်တော့အဲ့လိုဖြစ်ဖို့တော်တော်ထက်မဲ့ထင်ပါတယ
်ဟုတ်ပါတယ်ခင်ဗျာအဲငင်းငင်းညံ့ညံ့နဲ့ဒီကြေကနာကိုဖြေရှင်းပြီးတော့နှစ်ဖက်စလုံးထုတ်တာတက်တာပေါ့နော်နှစ်ဖက်စလုံးဒီမနာကိုမတာပေါ့အဲအဲ့လိုမျိုးအဖြေတစ်ခုရှာတွေ့ပြီးတော့ဒီလက်နက်ကိုင်ပြိပခရက်သေးဒီဒီရေကောက်ပွဲအစ်စ်ပြန်လောက်နိုင်တယ်ဆိုလို့ရှိရင်တော့အဲဒါအတိုင်းတည်းအလုံးဖြစ်မှာပေါ့ဗျာ
ဦးရထွန်းကတော့ရေကောက်ပွဲကိုပြောတယ်ကျွန်တော်ရေကောက်ပွဲမတိုင်ခင်မှာအခုနောက်ဆုံးကြားရတဲ့ကိစ္စတွေကိုပြောမယ်ဆိုရင်တော့ဒီစစ်ကောင်စီဥက္ကဋ္ဌကတော့သူရဲ့မင်းကွန်းပြောတိုင်းမှာပြတ်ချေဖုံးဖို့ပဲပြောနေပါတယ်ပြောတဲ့နေရာမှာလည်းပဲအကျန်းဖက်အဖွဲ့တွေပေါ့လေအဲ့ဒီအကျန်းဖက်အဖွဲ့တွေနဲ့သူတို့ဘယ်တော့မှဆွေးနွေးမှာမဟုတ်ဘူးသူတို့ကိုထောက်ခံတံပိုးနေတဲ့သူတွေလည်းပဲပြတ်ချေမှုန်းသွားမယ်ဆိုတော့တချိန်မှာလည်းပဲသူကတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ငြင်းငြင်းရအောင်လုပ်မလို့ပြောတယ်ဆိုတော့အဲ့အကျန်းဖက်အဖွဲ့လို့ဆိုတာနဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ကဘယ်လိုခွဲသလဲအဲ့မှာတော့ပြတ်သားတဲ့ခွဲကြတဲ့ line တော့ရှိပါရဲ့လားသူအခု PDF ဖြစ်လို့ပဲသူတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုပြန်ပုံနဲ့ bright ထနေရတယ်ဆိုတော့ဟုတ်ကဲ
့ဟုတ်ကဲ့ရေဘူးရပြောမယ်ဆိုတော့ဒိုင်းနာနဲ့ကန်ဖွဲ့ကြီးတွေကစစခြင်းမှာတော့ခွက်ထွက်ရေးဆိုတဲ့အလံတော့ပြင့်ထူပြီးတဲ့အခါကျခွက်ထွက်ရေးမှန်းချက်နဲ့တိုက်ခိုက်ကြပြီမဲ့နှစ်ပေါင်း80လောက်ကြာလာတဲ့ဒီနေ့အချိန်မှာသူတို့ကဒီခွက်ထွက်ရေးကိုမပြောကြတော့တော့ဖြစ်လာတာပေါ့လေခွက်ထွက်ရေးမပြောတော့ဘဲနဲ့ကျွန်တော်ဖက်တွဲဆိုတာကိုပဲပြောလာပြီးတော့နားလည်လာတဲ့အခါမှာအခုကတော့ဖက်ဒရယ်ဆိုတာကနှိမ့်နိုင်လို့ရတယ်အဲပေးသင့်တယ်ပေးရမယ်ဆိုပြီးတော့အားလုံးကအဲ့ဒီလိုဖြစ်လာတော့အဲ့ဒီလိုဒီမိုင်းချက်ဆွဲကြံထားတဲ့တိုင်းနာလက်မကအဖွဲ့ကြီးတွေကတော့ဆွေးနွေးနှိမ့်နိုင်လို့ရတယ်ငယ်ငယ်အတူတပွဲပွဲခံလို့ရတယ်လို့သတ်မှတ်တာပေါ့လေအဲအဲ့လိုမဟုတ်ဘဲနဲ့တက်မတော်ကိုနိုင်ငံရေးကနေဆုတ်ခွာဖို့ဒီမိုင်းချက်ဒါမှမဟုတ်တက်မတော်ပြစ်သွားဖို့ဒီမိုင်းချက်နဲ့အဲ့ဘွဲဝင်နေကြတဲ့အရင်ခက်ကဘဒပနော်ဗမာပြည်ကနေပါတီအပါဝင်အခုဒီဘက်ခင်မှာတော့ NUG ပေါ့နော်အဲဒီအဖွဲ့ကြီးတွေကတော့တပ်ကိုတခါတည်းချိန်မုံပစ်ဖို့ဆိုတဲ့ဒီမှန်းချက်ထားတာဖြစ်တော့အဲ့ဒီအဖွဲ့တွေနဲ့ကတော့တကယ်လို့ငြိမ်းချမ်းရေးဖြစ်တယ်ဆိုရင်လေရုံရုံကြီးကြီးစိတ်ချလက်ချနဲ့ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ဒါနီးပြည့်တဲ့အနေနဲ့ဆွေးနွေးကြတာမျိုးပဲဖြစ်ခဲ့တာများတယ်ပေါ့နော်အရင်ကျွန်တော်တို့တမိုင်းတစ်လျှောက်မှာဆိုလို့ရှိရင်ဘဝကြီးကိုနဲ့ပါတီနဲ့ဆွေးနွေးတဲ့ဆွေးနွေးပွဲတွေလည်းရှိပါတယ်။ဘဝကြီးကိုနဲ့ပါတီဘက်ကလည်းဆွေးနွေးပွဲတွေကိုသူကဒီပြည့်ရတရားအနေနဲ့ပဲသုံးပြီးတော့ရည်သွေးရဲ့ရည်မှန်းချက်ဖြစ်တဲ့တက်မတော်ကိုဟိုချိန်မုံးပစ်ဖို့အမျိုးသားတက်ဒီကတက်မတော်နဲ့အသာထိုးဖို့ဆိုတဲ့အဲဒီမိုင်းချက်ကိုဘယ်တော့မှမစွန့်လွတ်ခဲ့ဘူးပေါ့နော်
။ဟုတ်ကဲ့တကယ်ပြောရင်တော့ဒီနှစ်ဖက်လုံးကဒီငင်းငင်းဆွေးနွေးပွဲဆိုတဲ့စကားကိုသူတို့ဖွဲ့စည်းအကျိုးအတွက်အဆုံးချမယ်ဆိုတဲ့ဘောပေါ်ဒီဘက်အာနာရတဲ့ဘက်ကရောဟိုဘက်ကရောပေါ်ရတယ်နော်
အခုကယုံကြည်မှုရှိနိုင်သလားအဲ့ဒါကျွန်တော်အခုသိနေတာအခုလည်းပဲအစကောင်စီဘက်ခေါ်နေတယ်အခုကတော့ယုံကြည်မှုရှိနိုင်ပါဘူးအခုလည်းပဲဒီ NUG ဘက်အနေနဲ့ကတော့တခြားလုံးကတက်ကနေပြီးတော့အခုစတင်ပြီးတော့လက်နက်နဲ့ဖိနှိပ်တာဖြစ်တယ်ဒါကြောင့်မလို့ဒီလက်နက်နဲ့ပဲပြန်ပြီးတော့ခုခံတိုက်ခိုက်ရမယ်ဆိုတဲ့နိုင်ငံကိုကင်ဆယ်ထားတယ်ပြီးခဲ့တဲ့မကြာသေးခင်ရပိုင်အတွင်းက ใจธรรมดาดูว่าละศีลเปล่าได้ไม่ก้นยาส่วนตรุก็เลยทีนี้ด้วยอันเป็นมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี่ยตลอดไปมาอาชีพนี้เนี
ဆိုတော့ဒီမှာရဲ့ဖြစ်နေတယ်အဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်တို့ဒီငယ်ငယ်ဆွေးနွေးပွဲတွေလက်ဖြစ်တဲ့ဆိုရင်တောင်မှတကယ်ကိုရုံရုံကြီးကြီးနဲ့အဖြေရှာဖို့ဆွေးနွေးတဲ့ဆွေးနွေးပွဲတွေဖြစ်ဖို့ဆိုတော့ခက်ခဲမယ်လို့ကျွန်တော်တို့ထင်တယ်ဟုတ်ကဲ့ဆိုတော့ဒီချိန်ထဲမှာပဲအခုမကြာခင်ကပြီးခဲ့တဲ့တင်းတွေကဒေါန်ဆန်းစုကြီးကြီးကထွက်လာတဲ့သတင်းစကားဆိုပြီ မတူတာကိုလည်းပဲသိခံပြီးတော့ပြည်လောင်ရှိနိုင်ရဖို့ဆိုတဲ့အမှားစကားထွက်လာပါတယ်။အဲ့ဒီထဲမှာနောက်ဆက်တွဲပါပါတယ်ဆိုတာဒါပေမဲ့ဒီဟာစစ်ကောင်စီနဲ့ဆွေးနွေးနိုင်ဖို့ပြောတာမဟုတ်ဘူးဆိုတဲ့ဟာလည်းပါပြန်ပါတယ်။ဆိုတော့ဒီ message ကိုဒီသတင်းစကားကိုကျွန်တော်အမှန်လို့ယုံကြမယ်ဆိုရင်နှစ်ဖက်စီနိုင်ဆွေးနွေးနိုင်မဲ့အခြေအနေပိုပြီးတော့အလံဝေးသွားလိမ့်မလားဆိုတာလည်းစဉ်းစားကြည့်ရဖြစ်မယ်ထင်ပါတယ
်ကျွန်တော်လည်းစဉ်းစားနေတယ်တော့အမှန်သူကြည့်ရဲ့ message ပေါ့နော်သတင်းစကားကအပြင်ကအခြေအနေမတိဘဲနဲ့ပြောလိုက်တာလားဆိုတာကစဉ်းစားကြပေါ့တကယ်လို့ तू ကဒီလိုလူလူအတင်းပဋိပက္ခတွေကိုလက်နဲ့နဲ့မဖြစ်ရှင်းမဲနဲ့ဒီငင်းငန်းစွာဖြစ်ရှင်းဖို့ဆိုတဲ့ဥစ္စာကတမတော်နဲ့အခုကျွန်တော်တို့ BDS NUG တို့အကြဖြစ်နေတဲ့ပြိပက္ခကိုရည်ရတာဆိုလို့ရှိရင်လည်းဒါက BDS တွေ NUG တွေတက်ကတော့လက်ခံနိုင်ကြမရှိဘူးပေါ့နော်ဒါကြောင့်မလို့လေဒီလိုပြောလိုက်တဲ့စကားဟာတက်နဲ့ကြားတာပြိပက္ခကိုရည်ရတာမဟုတ်ဘူးလို့နောက်ဆက်တွဲဒိတ်တယ်ဖွင့်ဆိုတာလို့ကျွန်တော်ထင်တယ်တခြားပြိပက္ခကကျွန်တော်တို့ဒီလောက်တော့မရှိဘူး PDF တွေနဲ့တိုင်းရင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေကြားပြိပက္ခမရှိဘူး NUG PDF တွေနဲ့တခြားပြည်သူလူထုလို့ရည်ညွှန်းတဲ့နဲ့เนาะအုပ်စုနဲ့ဂျာကပြိပက္ခမရှိဘူးတကယ်လို့အဲ့ဒီပြည်သူရင်းပြိပက္ခဆိုတာကတက်မတော်နဲ့အခုဖြစ်နေတဲ့ဂျာကလက်နက်ကိုင်ပြိပက္ခကိုပဲရည်ညွှန်းနေဆိုလို့ရှိရင်တော့ဒါပဲဖြစ်ဖြစ်နောက်မှာပေါ့เนาะတက်အနေနဲ့လဲရှည်လျားတဲ့ပြိပက္ခကြီးကိုဖတ်ဖို့အတွက်ခပ်ပေါက်တစ်ခုအတွက်တော့အလင်းရောင်တစ်ခုတန်းလာတယ်လို့တော့ပြောနိုင်တာပေါ့နော်ဒီ
ကိညာမှာဒေါန်ဆန်းစုကြည်ကနှစ်ပေါင်းများစွာအမျိုးသားရင်းများစီရေးစာကိုပြောလာခဲ့တယ်ဘယ်တော့မှမအောင်မြင်ခဲ့ဘူးအဲ့လိုမအောင်မြင်ခဲ့တာကိုသူသဘောပေါက်သွားလို့များကဲဆက်လက်ပြီးတော့စစ်စစ်ဆရာမရှိတော့ဘူးဆိုတဲ့သဘောများပြောလို့ရလားလို့တွေးရင်ကျွန်တော်အတွေ့လွန်လာကြမှာခင်ဗျာ
ဒေါန်ဆန်းစုကြည်ကအမြဲရည်ညွှန်းလေးရှိတာကပြပတီထောင်ခဲ့တဲ့တက်မတော်ဆိုပြီးတော့တက်ကိုမုံတီးတဲ့စကားတက်ကိုအပြတ်ချေမုန်းဖို့လိုရဲဆိုတော့ဟာမျိုးကိုတော့ဘယ်တော့မှမပြောခဲ့ဘူးတက်ကိုနိုင်ငံရေးရနေပြီးတော့ကျင်းကျင်းချင်းချင်းနေဖို့နဲ့ပြည်သူလူထုကိုကာဝယ်တဲ့တက်မတော်တိုင်းပြည်ကိုကာဝယ်တဲ့တက်မတော်ဖြစ်ဖို့ပြည်သူလူထုရဲ့အကျိုးစီးပွားကိုကာဝယ်ဆောင်ရွက်တဲ့တက်မတော်ဖြစ်စေခြင်းနဲ့စိတ်တည်ရှိတယ်ဆိုတော့ညာကကြောင်းလဲသွားဒီလိုကျွန်တော်တော့တိတ်မထင်ဘူးပေါ့နော်တို့တော့ဒီဟာနဲ့ပတ်သက်လို့အခုဖြစ်နေတဲ့ပြိပခန့်နဲ့ပတ်သက်လို့တော့ပို့ပြီးတော့ရှင်းရှင်းလင်းလင်းရှိတဲ့ message တခုတော့ထွက်လာလို့နေတာပေါ့လေ
ညီနိုင်ဖြေရှာရေးဖြစ်နိုင်သေးရဲ့လားဆိုတော့ကောင်းစင်နဲ့တုံးသက်ဆွေးနွေးထားတဲ့ဥကြောစန္ဒာရဲ့မြမအရေးတုံးသက်ချက်နားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါရစေ။အေရှာထိုးကောက်တီးပြိုင်ပွဲတွေဟာအေရှာထိုးလို့နာမည်ပေးထားပေမဲ့နိုင်ငံတကာက Golf of အားကစားသမားတွေပါဝင်ရှင်ပြိုင်တဲ့နိုင်ငံတကာပြိုင်ပွဲတွေဖြစ်လာနေပါပြီလို့အေရှာထိုးကောက်တီးပြိုင်ပွဲကော်မရှင်နာနဲ့အမှုဆောင်အရာရှိချုပ်ဥချိုမင်းတန်က VOA ကိုပြောပါရစေ။အရင်တုန်းကအမှုဆောင်အရာရှိချုပ်အဖြစ်တာဝန်ယူခဲ့သူ
Kwelundu Uji Lahanele, Anika Latwe, Luxangare, a Twitchon Yagere, Lupiovare, Ucho Mintango, Koyanai Sadwe, Mimiatare, Patama Bango, Susana Semashin.
Ucho Minda, Gulu, Tanovi, Mabango, Sadwe, Mimian will be there, Jesu Tamari. The Ucho Mindanga, Asian Do Tangwema, Lulagera, Dog Chari. The Gusoye, Commissioner Nedi, Muzon Yashi Joe, CEO Pit, Dawon Utare Soro.
အေရှန်တူးပြိုင်ပွဲတွေနဲ့ဘယ်ချိန်ကစလုပ်ပြီးတော့ဒီအခုယူထားတဲ့တာဝန်တွေအရာရောဘာတွေလုပ်ရလဲဆိုတာရှင်းပြပေးပါ။အဲဟိုဖက်စတီဗယ်သန့်ခ်စ်ဖော်ဟဗင်းမီ။အစ်အဗယ်နိုက်စ်တူ ပြိုင်ပွဲ၃လ၅ခုလောက်အထိကထားပြီးစီစဉ်ရပါတယ်။အဲဒီကနေနောက်ပိုင်းမှာတော့တဆင့်တက်ပြီးပြိုင်ပွဲရဲ့အကြီးတန်းစီမံခန့်ခွဲမှုတွေမှာတာဝန်ယူရပါတယ်။နောက်တော့ကစားသမားတွေနဲ့အသင်းဝင်တွေကိစ္စတွေကိုတာဝန်ယူဆောင်ရွက်ရပါတယ်။လွန်ခဲ့တဲ့၆နှစ်ကစပြီးအေရှန်ထိုးပြိုင်ပွဲတွေရဲ့လုပ်ငန်းလက်ပတ်မှုဆိုင်ရာအကြီးအကဲ ပြိုင်ပွဲတွေအချင်းချင်းကြားမှာရှိတဲ့နိုင်ငံရေးကိစ္စတွေကစပြီးတခြားပြိုင်ပွဲတွေကမ္ဘာတစ်ဝန်းကတခြားကောက်တီအဖွဲ့ချုပ်တွေနဲ့အတူအလုပ်တွေတွဲလုပ်ပြီးတော့စပွန်ဆာကိစ္စတွေရုပ်တံထုတ်လွှင့်ခွင့်နဲ့ရုပ်တံထုတ်လွှင့်ခွင့်ရောင်းချတာတွေပါပါတယ်။ကျွန်တော်ဖွယ်ထဲမှာဒါတွေနဲ့ပတ်သက်ပြီးတီးတန့်တာဝန်ခွဲထားတဲ့အဖွဲ့တွေရှိပြီးအေရှန်ထိုးပြိုင်ပွဲတွေဖြစ်လာဖို့အတ
comes very naturally.
ဒါကတော့ကျွန်တော် Asian Tour ပြိုင်ပွဲတွေမှာလှုပ်လာတာကြာပြီဆိုတော့သူ့အနေနဲ့သူဖြစ်လာတာပါ။ပြီးခဲ့တဲ့နှစ်တွေအတွင်းလူတွေနဲ့ဆက်ဆံလာရတာအသားကျနေပါပြီ။ဒါပေမဲ့လွယ်တယ်လို့တော့မပြောလိုပါဘူး။အခြေခံသဘောတရားတွေကိုသိမယ်၊ကိုဘာလုပ်နေတယ်လဲဆိုတာကိုသိတယ်ဆိုရင်တော့ဒါကလှုပ်ဖို့သိမခက်ပါဘူး
။ကိုချူမင်းသန်းက Asian Tour ပြိုင်ပွဲတွေမှာတာဝန်မျိုးစုံယူခဲ့ပြီးတော့အခုတော့ကမရှင်နာနဲ့အမှုဆောင်ရာရှိချုပ်ဖြစ်လာခဲ့ပြီ။တော့ဒီနေရာကိုရောဘယ်လိုရလာတာလဲဆိုတာ
So basically, when I first joined the Asian Tour, Fujila was the executive chairman, which means he was the chairman of the.
Jono Dimasa ludo Fujila hanga alu muzang okata ba. Ou apwe okata pi dulu komuni ye muzang yashi jo lepi pare. Yo ai no jono aku lo ni le ni hapo. Kangkau naga ro tuga jono gu tu ne adu lo pu dua kor ke biro lungere ni selini da kalar shao lo jono ni ap anika dua lo keja pare.သူကကျွန်တော်ကိုအကြံဉာဏ်ကောင်းတွေလည်းပေးပြီးတော့တော်တော်လေးရင်းရင်းနှီးနှီးလုပ်ကိုင်ခဲ့ကြတာပါဒီနေရာကိုရောက်လာခဲ့တာကတော့ဒါရိုက်တာဘိုးအဖွဲ့ရဲ့ရွေးချယ်ခံအမှုကြောင့်ရောက်လာခဲ့တာပါဒါရိုက်တာဘိုးအဖွဲ့ကတော့ Asian Tour ပြိုင်ပွဲအဖွဲ့ဝင်တွေကရွေးချယ်တာပ
ါကျွန်တော်နောက်ထပ်မေးချင်တဲ့ဟာကတော့ Asian Tour ကောက်တီပြိုင်ပွဲတွေမှာပုံမှန်အားဖြင့်ရောတစ်နှစ်ကိုပြိုင်ပွဲအရေအတွက်ဘယ်လောက်လောက်ရှိပါလဲ
Well, I mean, that's a good question. We like to say we're about 25 to
30. That's what I'm saying. I think I'm going to say that Asian Tour is going to be 25 to 30. Development Tour ပြိုင်ပွဲတွေကတော့အစုကြီးကအမေရိကန်ဒေါ်လာ8000ခွဲကနေ3000ကျားရှိပါတယ်။ Asian Tour ပြိုင်ပွဲတွေမှာအကြီးမားဆုံးတစ်ခုကတော့ကျွန်တော်တို့ပြိုင်ပွဲတွေကျင်းပတဲ့ပထဝီညနေရအနေထားပါ။ကျွန်တော်တို့တစ်နှစ်တစ်နှစ်ကိုပြိုင်ပွဲကျင်းပဖို့အတွက်သွားရတဲ့နိုင်ငံက18နိုင်ငံ18နိုင်ငံရှိပါတယ
်။ဆိုတော့ရေဘူးရအဖြစ်ပြိုင်ပွဲတစ်ခုကျင်းပဖို့အတွက်ဆိုရင်ငွေကြေးအနေနဲ့ရောငွေကြေးအသုံးစရိတ်ဘယ်လောက်လောက်ရှိပါလဲ
။It really depends on the scale of the tournament.
ဒါကတော့ပြိုင်ပွဲရဲ့အရွယ်အစားပေါ်မှာမူတည်ပါတယ်။ဒါကကြတော့ပြိုင်ပွဲကိုကမကထလုပ်တဲ့သူတွေရဲ့တာဝန်ပါ။စင်ကာပူ Open လို့တချို့နာမည်ကြီးပြိုင်ပွဲတွေကြတော့စုကြီးကအမေရိကန်ဒေါ်လာ1,000,000ခွဲလောက်ရှိပါတယ်။နောက်မကြာခင်ထိုင်းမှာကျင်းပခဲ့တဲ့ International Series Thailand Black Mountain မှာဆို1,000,000ခွဲရှိပါတယ်။အဲဒီတော့ပြိုင်ပွဲတစ်ခုကျင်းပဖို့အတွက်ဆိုရင်အမေရိကန်ဒေါ်လာ3,000,000ခွဲကနေ5,000,000လောက်အထိကုန်ကြပါတယ်။ဒါပေမဲ့ဘယ်လောက်သုံးမယ်ဆိုတာကတော့ပြိုင်ပွဲကိုဘယ်လောက်ကြီးကြီးလုပ်ချင်တယ်လဲဆိုတဲ့အပေါ်မှာမူတည်ပြီး ငွေကြေးကမကထာလို့ထောက်ပံ့သူတွေကဆုံးဖြတ်ကြတာပါ။အ
ဲ့အေရှန်တူပြိုင်ပွဲတွေထဲမှာရောဘယ်ပြိုင်ပွဲတွေကလူကြိုက်အများဆုံးနဲ့အကြီးဆုံးလို့ပြောမလဲ
Well, currently the biggest one is the Saudi International. We
အခုလောလောဆယ်မှာတော့ Saudi International ပြိုင်ပွဲကအကြီးဆုံးပါ။ကျွန်တော်တို့ကဒီနေ့ကစပြီး Saudi Golf အဖွဲ့နဲ့အကျူးတူပူးပေါင်းဆောင်ရွက်မှုတွေကိုစတင်လှုပ်ဆောင်လိုက်ပြီးဒါကစုကြေးကြီးပဲအမေရိကန်ဒေါ်လာ5သန်းရှိပါတယ်။ကျွန်တော်တို့အခုနှစ်အေရှန်တူပြိုင်ပွဲကိုဆော်ဒီမှာစကျင်းပပြီးတော့ဒီကတဲ့ဖေဖော်ဝါရီလကကျင်းပခဲ့တာပါ။အဲဒါနဲ့အတူတခြားနိုင်ငံအတော်များမှလည်းစုချင်းငွေဒေါ်လာတသန်းကျော်ပေးတဲ့ပြိုင်ပွဲတွေအများကြီးရှိပါတယ်။အခြေအနေပိုင်းမှာကိုရီးယား၊ဂျပန်၊စင်ကာပူ၊ထိုင်းနိုင်ငံတွေမှာပါ။အဲဒီတော့စုချင်းအရာပြောရင်တော့ဆော်ဒီပြိုင်ပွဲကအကြီးဆုံးဖြစ်ပါတယ
်။အခုဆိုရင်ဒီကောက်တီးကစားနည်းကအခြားမှလည်းအရင်ထက်ကိုပိုပြီးတော့လူကြိုက်များရေပန်းစားလာနေသလိုဒီနိုင်ငံတကာကနာမည်ကြီးကောက်တီးသမားတွေလည်းဒီအေရှန်တူပြိုင်ပွဲတွေမှာဝင်ပြိုင်လာကြတာကအရင်ထက်ပိုများလာနေတယ်။အခြားလူတွေတွေမဟုတ်တော့ပဲတကယ့်ကိုကမ္ဘာတဝန်းကနိုင်ငံစုံကကောက်တီးသမားတွေပြိုင်တဲ့ပွဲဖြစ်လာနေပြီးတော့ဆိုတော့ဒီပြိုင်ပွဲလုပ်တဲ့နေရာမှာစိန်ခေါ်မှုတွေကဘာတွေလဲ။ပြိုင်ပွဲကိုထိတ်တန်းပြိုင်ပွဲတစ်ခုဖြစ်လာဖို့အတွက်အကြီးမားဆုံးစိန်ခေါ်မှုအရောဘာလဲဗျ။
You're absolutely right. I mean the Asian Tour isAsian Tour by name.
ပြောရအောင်နော်။ဟုတ်ပါတယ်။ Asian Tour ပြိုင်ပွဲတွေကနာမည်ရတာ Asian Tour ဆိုပေမဲ့အာရှကလူတွေအတွက်ပဲမဟုတ်ပါဘူး။ပြီးတော့ကျွန်တော်တို့ကအာရှတိုက်မှာပဲလုပ်တာမဟုတ်ပါဘူး။ကျွန်တော်တို့မှာထိုင်း၊အိန္ဒိယ၊စင်ကာပူ၊မလေးရှားနဲ့ထိုင်ဝမ်ကကစားသမားတွေအများကြီးရှိတယ်လို့အမေရိကန်၊ဥရောပနဲ့ဩစတြေးလျကကစားသမားတွေလည်း Asian Tour ပြိုင်ပွဲတွေမှာလာကစားနေတာအများကြီးရှိပါတယ်။ Asian Tour ပြိုင်ပွဲတွေကပြိုင်ဆိုင်မှုပြင်းထန်ပြီးတော့တကယ်ကောင်းတဲ့ပြိုင်ပွဲတွေဖြစ်လို့ပြန်ကြတာပါ။အေရှန်တူမှာပြိုင်ပွဲတွေအများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်တို့တွေအခက်ဆုံးကတော့ပြိုင်ပွဲရဲ့အဆင့်အတန်းပါ။အများကြီးတဲ့အတိုင်း PGA Tour ပြိုင်ပွဲကတော့ကမ္ဘာပေါ်မှာအကြီးဆုံးနဲ့ပိုက်ဆံအများဆုံးရတဲ့ပွဲတွေပါ။ကျွန်တော်တို့အနေနဲ့အေရှန်တူပြိုင်ပွဲတွေမှာကစားနေတဲ့သူတွေကိုမေဂျာပြိုင်ပွဲတွေ၊ကမ္ဘာကောက်တီးပြိုင်ပွဲတွေ၊ PGA Tour ပြိုင်ပွဲတွေမှာပို့ပြီးတော့ဝင်ပြိုင်စေချင်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိတော့အေရှန်တူပြိုင်ပွဲတွေမှာကစားနေတဲ့သူတွေကမေဂျာပြိုင်ပွဲတွေနဲ့ PGA ပြိုင်ပွဲတွေမှာထိုးဖောက်ပြီးဝင်ပြိုင်နေတာသိအများကြီးတော့မရှိသေးပါဘူးကျွန်တော်တို့ကတော့အာရှကကစားသမားတွေအဲ့ဒီမှာအောင်မြင်နေတာကိုမြင်ကျင်တာပါအ
ေရှာတူကောက်တီးပြိုင်ပွဲကော်မရှင်နာနဲ့အမှုဆောင်ရာရှိချုပ်ဦးချိုမင်းတန်ကိုကိုရနိုင်ကဆက်သွယ်မေးမြန်းထားတဲ့အပတ်စဉ်အားကစားခန္ဓာအနာဆင်ခဲ့ရတာဖြစ်ပါလေရှင်အစီအစဉ်ဒီမကြခင်အဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်ဆီရီယန်အကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့နောက်ဖမ်းဆီးခံခဲ့ရတဲ့ကျန်းမာရေးဝန်ကြီးဌာနအကြီးတန်းအရာရှိ2ဦးကိုမြန်မာစစ်ကောင်စီကအာဂရီလိုက်စားမှုဆွဲချက်နဲ့ဒီကနေ့ထောင်ဒဏ်ဤအတိအကျချမှတ်လိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းမှာဗန်နာငွေဆုံးရှုံးနစ်နာခဲ့တဲ့ဆိုပြီးအာဂရီလိုက်စားမှုဆွဲချက်နဲ့ကျန်းမာရေးဝန်ကြီးဌာနတိုးချဲ့ကာကွယ်ဆေးထိုးလုပ်ငန်းစီမံချက်မန်နေဂျာဒေါက်တာထထလင်းကိုထောင်ဒဏ်3နှစ်နောက်ကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာဆိုးဦးကိုထောင်ဒဏ်2နှစ်မန္တလေးတိုင်းတရားရုံးတစ်ခုကနေဧပြီလ20ရက်နေ့မှာအမိန့်ချမှတ်ခဲ့တယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂကထောက်ပံ့ထားတဲ့ကိုဗစ်ကာကွယ်ဆေးရန်ပုံငွေကြေးတဲ့ကလက်ကျန်ငွေတွေကိုဒေါက်တာထထလင်းကယူနီဆက်ကုလကလေးများရန်ပုံငွေအဖွဲ့ကိုပြန်လည်လွှဲပေးရမှာအဲ့ဒီငွေတွေကိုထိမ့်သိမ့်မှုပြတ်ခွက်ခဲ့တဲ့အတွက်ဒေါက်တာထထလင်းကိုအရေးယူခဲ့တာဖြစ်တယ်လို့ဒီငွေကြေးကိုကြီးကြပ်မှုပြတ်ခွက်မှုနဲ့ဒေါက်တာဆိုးဦးကိုလည်းအရေးယူခဲ့တာဖြစ်ပါလေရှင်အကြမ်းမဖက်အာဏာဖီဆန်းရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့ဒေါက်တာထထလင်းကိုခင်မွန်းဖြစ်သူနောက်အသက်9နှစ်အရွယ်တမီးဖြစ်သူနဲ့အတူတားဖြစ်သူနဲ့အတူပြီးခဲ့တဲ့နှစ်ဇွန်လ10ရက်နေ့ကဖမ်းဆီးခဲ့တာဖြစ်ပါလေရှင်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲဗိုလ်တဖူးညရဲ့ဒီအစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ်မာဖြစ်ပါလေရှင်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့John Walker နဲ့ Nashwan Khali တို့ဖြစ်ပါတယ်။ကျမကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ပြီးခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကျမ်းမှာဘေးပညာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဧပြီလ20ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိ 19m 19 25 30